Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရဲ့2019ခုနှစ်ဇွန်လ10ရက်စနေနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51ပထမနိုင်ဝက်မှာလိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါ။ခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မခင်မြွှေထွေးပါ။မက္ကဆီကိုပို့ကုန်တွေအပေါ်သွင်းကုန်ခွင့်ချမှတ်မဲ့အစီအစဉ်ပယ်ဖျက်ဖို့အမေရိကန်ကသဘောတူခဲ့ပေမဲ့ဒီသဘောတူညီချက်နဲ့အညီလိုက်ပါဆောင်ရွက်မှုမရှိရင်တော့အခွင့်ပြန်ပြီးစီးကျက်နိုင်တယ်လို့အမေရိကန်အစိုးရအရာရှိတွေကပြောဆိုလိုက်ပါတယ်။ကမ္ဘာစီးပွားရေးနှေးကွေးလာနေတာနဲ့အမျှစီးပွားရေးပြုမျိုးမှုကိုအထောက်အကူဖြစ်စေမဲ့ဆောင်ရွက်ချက်တွေကိုကုမ္ပဏီကြီးတွေကလှုံ့ဆော်မှုလို့တဲ့ဆိုရာကိုတော့ G20 ဘဏ္ဍာရေးဝန်ကြီးတွေရဲ့အစည်းအဝေးမှာဒီနေ့သဘောတူလိုက်ကြပါတယ်။အီရန်နိုင်ငံရဲ့အထူးကရေနံလုပ်ငန်းကိုပိတ်မှတ်ထားတဲ့အမေရိကန်ရဲ့အခုနောက်ဆုံးတံခတ်ပိတ်ဆို့မှုကိုတော့အီရန်ဆိုရကရှုံချလိုက်ပါတယ်ဒီလိုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရန်နိုင်တဲ့အထူးပြောပြပေးသွားပါမယ်ရှင
်အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလှတဲ့တွင်နဲ့ဒီစနေနေ့ညတိုင်းနားဆင်နေကြအစီအစဉ်တွေမှာတော့ထိုင်းမြန်မာနယ်စပ်ကရွှေပြောင်းကျောင်းနေရဆယ်တန်းစာမီးပွဲဖြေကြတဲ့ကလေးတရာကျော်မှာအယောက်30ကျော်စာမီးပွဲအောင်မြင်ခဲ့ကြတဲ့အကြောင်းကိုလည်းကြားကြရမှာပါ
ဒီသဆိုင်ရာဒီចောင်း3ចောင်းនេះបងတို့ចောင်းនេះមកចောင်းឯចောင်းសាខော်ពីរោគូចិត្តមិនមិនណែបងเนาะនេះយោញ៉ាអូចិត្តមិនមិនណែអូ
ញ៉ាមជួយပြောင်းសៀសៀមមកញ៉ាអភ័យអុកថាយេပြောចាចេញណែឌូក្លីរីយេសៀសៀមរីអខက်ខဲណែចូសាយងកានីចាយ៉ាដែរចောင်းនេះណាសៀមមកបារីណៅអមយោតាយេអសွန်យោយ៉ាហានតបាဖြစ်တဲ့ឧវីរាទូគូតាស្វេថាដែរណែប៉តិលុតុងតាច់ឆេអមៀនរីណាសិនចាយ៉ាមេទិនដោអមាត់សុណែឌូញ៉ាមតខ្វិនស៊ីសិនគូលេណាសិនចាយ៉ាបាមេရှင်អគុយិនសុងណោសនិននេះញ៉ាបៃណោសុងយ៉ាថាដែរណងតកាទិនរីគូម៉ាក់ខិនភ្យូទ្រីណែគូយ៉ាណៃណូပြောပြបីបា
မက္ကဆီကိုနယ်စပ်ကနေတဆင့်လက်တင်အမေရိကနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုရဲကိုတရားမဝင်ဝင်ရောက်မှုတွေကိုဟန်တာပေးပြီးတော့ဒီအတွက်မက္ကဆီကိုပို့ကုန်တွေအပေါ်အမေရိကန်ကသွင်းကုန်ကိုချမှတ်မဲ့အစီအစဉ်ပယ်ဖျက်ပေးလိုက်ပေမဲ့မက္ကဆီကိုဘက်ကဒီသဘောတူညီချက်နဲ့အညီလိုက်ပါဆောင်ရွက်မှုမရှိဘူးဆိုရင်တော့တမ်လာထရမ့်ကဒီသွင်းကုန်ကိုပြန်လည်စီကျက်နိုင်တယ်လို့အမေရိကန်ဆွေရယာရှိတွေကပြောပါရယ်နိုင်ငံသဘောတူညီချက်ရယူနိုင်ခဲ့ပြီးမို့ဒီနေ့လာနေ့ကစပြီးမက္ကဆီကိုပို့ကုန်တွေအပေါ်မှာသွင်းကုန်ကို900ခန်းလုံးချမှတ်မဲ့အစီအစဉ်ကိုဆိုင်းငံ့လိုက်ပြီးဆိုပြီးတမ်လာထရမ့်ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့တာပါမက္ကဆီကိုနိုင်ငံကနေတဆင့်အမေရိကန်တောင်ပိုင်းနယ်စပ်ကိုဝင်ရောက်လာတဲ့ရွှေပြောင်းဝင်ရောက်သူတွေကိုတင်းတင်းကြပ်ကြပ်ဟန်တားပြီးဒီလိုတရားမဝင်ဝင်ရောက်မှုတွေကိုတည်တသာရောကြသွားအောင်လုပ်ဖို့ဖြစ်တယ်လို့ဆိုပါတယ်။တမ်နာထရမ့်အနေနဲ့နိုင်ငံအတွင်းတရားမဝင်ရွှေပြောင်းဝင်ရောက်မှုပြဿနာကိုကင်တွယ်နိုင်ဖို့အတွက်ရည်ရွယ်ဆောင်ရွက်နေတာနဲ့အညီအခုသဘောတူညီချက်ကိုရယူလိုက်တာဖြစ်ပြီးဒီကလေးကိုအမေရိကန်ဘက်ကမျှော်မှန်းတယ်လို့သဘောတူညီချက်နဲ့အညီဒီမက္ကဆီကိုဘက်ကလိုက်ပါဆောင်ရွက်တာမရှိဘူးဆိုရင်တော့အခွန်စည်းကြပ်မှုတွေပြန်လုပ်နိုင်တယ်ဆိုပြီးအမေရိကန်ဗဏ္ဍာရေးဝန်ကြီးစတီဖန်မနူချင်ကဂျပန်နိုင်ငံမှာကျင်းပနေတဲ့ G20 ဆက်မှုအင်အားကြီးနိုင်ငံ20ကဗဏ္ဍာရေးဝန်ကြီးတွေရဲ့အစည်းအဝေးအပြင်ပမာသတင်းထောက်တွေကိုပြောဆိုခဲ့တာပါ။ပြီးခဲ့တဲ့မေလအတွင်းမက္ကဆီကိုနိုင်ငံကနေတဆင့်လူပေါင်း13,000ကျော်အမေရိကန်ပြည်ထောင်စုထဲဝင်ရောက်ခဲ့တယ်လို့တာဟာ2006ခုနှစ်ကစလို့လစဉ်ဝင်ရောက်မှုနှုန်းတွေထဲမှာအမြင့်ဆုံးနှုန်းဖြစ်တဲ့အကြောင်းအမေရိကန်နယ်စပ်လုံခြုံရေးတာဝန်ရှိသူတွေကပြောပါရရှင်။
ကမ္ဘာစီးပွားရေးနှေးကွေးလာနေတာနဲ့အမျှကုမ္ပဏီကြီးတွေအနေနဲ့ကမ္ဘာစီးပွားရေးကိုအထောက်အကူဖြစ်စေဖို့အတွက်သူတို့အနေနဲ့ပေးသင့်ပေးထိုက်တာတွေကိုပေးဖို့လိုအပ်တယ်လို့ဂျပန်နိုင်ငံဖူကူကာမြို့မှာလုပ်နေတဲ့ G20 လို့ခေါ်တဲ့ကမ္ဘာစီးပွားရေးအင်အားကြီးဖွဲ့ဝင်နိုင်ငံတွေရဲ့ပဏာယဝန်ကြီးရဲ့အစည်းအဝေးမှာဒီနေ့သဘောတူလိုက်ကြပါတယ်ဒီရာစုနှစ်ရဲ့အရေးပါဆုံးပြောင်းလဲမှုလို့ဆိုတဲ့ဒီပြည်ဝင်ပြောင်းလဲမှုကြောင့်ကြီးကြီးမားမားဆုံးရှုံးတဲ့သူရှိမှာမဟုတ်ဘူးလို့ဂျပန်ပဏာယဝန်ကြီးတာရိုအာဆိုကပြောပါတယ် G20 ပဏာယဝန်ကြီးတွေဟာအခွန်မူဝါဒအသစ်တွေချမှတ်ဖို့အတွက်ချိန်နေတာဖြစ်ပြီးတော့အဲ့ဒီအခွန်မူဝါဒအသစ်ရစီးပွားရေးကုမ္ပဏီတွေအနေနဲ့သူတို့ရဲ့ရုံးချုပ်တည်ရှိတဲ့နိုင်ငံမှာမဟုတ်ပဲသူတို့စီးပွားရေးလုပ်နေတဲ့နိုင်ငံမှာငွေကြေးပမာဏဘယ်လောက်အတိုင်းအတာထိလုပ်နေတဲ့အပေါ်မှာမူတည်ပြီးတော့အခွန်တွေကောက်ခံသွားဖို့ဖြစ်ပါတယ်ချမ်းသာတဲ့နိုင်ငံတွေနဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေရဲ့ဗဏ္ဍာရေးဝန်ကြီးတွေကြားမှာတော့အသေးစိတ်အချက်လက်တွေနဲ့ပတ်သက်ပြီးတော့သဘောထားတွေကွဲလွဲနေပြီမဲ့လက်ရှိရှိနေတဲ့အခွန်စနစ်ကိုပြန်ပြင်ဆင်ဖို့လိုအပ်တယ်ဆိုတာကိုတော့သူတို့အားလုံးကသဘောတူကြပါတယ် G20 အဖွဲ့ဝင်အဖွဲ့ကစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ချုပ်ကိုနိုင်ငံတကာအခွန်စနစ်ကိုပြင်ဖို့အတွက်တောင်းပေးထားတာဖြစ်ပါတယ်။လက်ရှိရှိနေတဲ့နိုင်ငံတကာအခွန်စနစ်အရ Facebook နဲ့ Amazon တို့လိုနည်းပညာကုမ္ပဏီကြီးတွေဟာ Ireland လိုအခွန်နည်းနည်းပဲပေးရတဲ့နိုင်ငံတွေနောက်တချို့နိုင်ငံတွေမှာအခွန်မပေးရဘဲနဲ့အမျက်စွန်းတွေအများကြီးရနေတာဖြစ်ပါတယ်ခင်ဗျာ။
မက္ကဆီကိုနိုင်ငံနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရယူနိုင်ခဲ့ပြီးတဲ့နောက်တရုတ်နိုင်ငံကလည်းအမေရိကန်နဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေပြန်ဆဖို့အမေရိကန်အစိုးရကတိုက်တွန်းလိုက်ပါတယ်။အမေရိကန်ဘက်ကဒီမက္ကဆီကိုကို ကုံသွဲကွန်ပယ်ဖျက်ပေးတဲ့သဘောတူညီချက်ရယူလိုက်နိုင်ပြီဖြစ်ပေမဲ့လို့ဒီချက်နဲ့နိုင်ငံတွေနဲ့အလားတူကုံသွဲရေးသဘောတူညီချက်တွေရအောင်ဆက်ပြီးတော့လွတ်သွားရလိမ့်အောင်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။တရုတ်နိုင်ငံအနေနဲ့ရပ်ဆိုင်းထားရတဲ့အမေရိကန်ရဲ့ကုံသွဲရေးဆွေးနွေးပွဲကိုပြန်ဆပြီးတော့မက္ကဆီကိုနိုင်ငံလိုပဲအလားတူညှိနှိုင်းမှုတွေရယူဖို့အမေရိကန်ဗန္ဓာရေးဝန်ကြီးစတီဗ်မနူချင်ကဒီကနေ့ဒီ G20 ဆက်မှုစီးပွားရေးအင်အားကြီးနိုင်ငံ20ကဗန္ဓာရေးဝန်ကြီးတွေနဲ့ဆွေးနွေးပွဲအပြင်ပန်းမှာသတင်းတောက်တွေနဲ့တွေ့ဆုံတဲ့အချိန်ပြောဆိုသွားတာပါ။ဒီကိစ္စဆွေးနွေးမှုအတွက်တရုတ်ဗဟိုဘဏ်အကြီးအကဲရီကန်းနဲ့တရားတွေ့ဆုံမှုစီစဉ်ထားတဲ့အကြောင်းလဲဝန်ကြီးမနူချင်ကပြောပါရယ် G20 ဆွေးနွေးပွဲအတွင်းနှစ်နိုင်ငံဗန္ဓာရေးအကြီးအကဲတွေဖော်ဖော်ယွေယွေနဲ့အပြင်းအထန်ပြောဆိုနှုတ်ဆက်ကြပေမဲ့လို့နှစ်နိုင်ငံသားကကုံတွယ်ရင်းနဲ့ညီပင်ချန်ဆိုင်ရာအငင်းပွားမှုတွေပြည်လည်မှုရအောင်ညှိနှိုင်းနိုင်မဲ့အရေးအယံကတော့မတွေ့ရသေးပါဘူးရှင
်။ Ethiopia ဝန်ကြီးချုပ် Abiy Ahmed ဟာဆူဒန်နိုင်ငံရဲ့နိုင်ငံရေးဖြစ်သနာကိုဖြေရှင်းဖို့ကြိုးပမ်းတဲ့အနေနဲ့ဆူဒန်နိုင်ငံမှာလက်ရှိအုပ်ချုပ်နေတဲ့အနာသိစကောင်းဆောင်နေနဲ့ရောအတိုက်ခံခေါင်းဆောင်နေနဲ့ပါတောက်ကြနေကတွေ့ဆုံပြီးတော့နှစ်ဖက်စလုံးကိုတတ်တည်ရှိကြဖို့တိုက်တွန်းလိုက်ပါတယ်ဆူဒန်နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့သမရဟောင်းအိုမာအယ်ဘရှာယာဒူကနေပြုတ်ကျသွားပြီးတဲ့နောက်ပိုင်းဆူဒန်မှာနိုင်ငံရေးပြဿနာတွေဖြစ်နေတာပါဝန်ကြီးချုပ်အဘီအမတ်ဟာအီသီယိုးပီးယားနိုင်ငံပြည်ပြင်ပြောင်းလဲရေးလုပ်ခဲ့တဲ့ပြင်တစ်ချိန်ကရံပတ်ဖြစ်တဲ့အင်းဒီဂျင်းအီရထရီးယားနိုင်ငံနဲ့လည်းငြိမ်းချမ်းရေးတည်ဆောက်နိုင်ခဲ့တာကြောင့်သူ့ကိုချီးကျူးနေကြတာဖြစ်ပါတယ်Ethiopia ဝန်ကြီးချုပ်ရဲ့ပြောခွင့်ရကတော့တနေ့လုံးဆွေးနွေးညှိနှိုင်းမှုတွေလုပ်ခဲ့ပြီးအဓိပ္ပာယ်ရှိတဲ့ဆွေးနွေးမှုတွေစီကိုဥတည်နေတယ်လို့ပြောပါရယ်။ဒါပေမဲ့လည်းမနေ့တောက်ကြနေ့ကတော့ဆူဒန်စစ်တပ်နဲ့အတိုက်ခံနေကြဆွေးနွေးမှုတွေပြန်ဖြစ်တဲ့အရေးအယံတော့မတွေ့ရပါဘူး။ Ethiopia နိုင်ငံမှာအခြေစိုက်တဲ့ Africa သမဂ္ဂကတော့ဆူဒန်နိုင်ငံကိုအဖွဲ့ဝင်ဖြစ်ကနေရဆိုင်ထားလိုက်ပြီးတော့တကယ်လို့ဆူဒန်စစ်တပ်အနေနဲ့အာဏာကိုအမြန်ဆုံးမစွန့်လွတ်ဘူးဆိုရင်ပြင်းထန်တဲ့တံခါးမှုတွေလုပ်သွားမယ်ဆိုပြီးတော့ချင်းကြောက်ထားပါရယ်။ဆူဒန်နိုင်ငံရေးမှာသက်ဆိုင်သူတွေအားလုံးဆွေးနွေးပွဲသဘောဝဲဝိုင်းစီကိုပြန်သွားကြဖို့နဲ့အာဖရိကသမဂ္ဂအနေနဲ့နှစ်ဖက်စလုံးအတွက်အကောင်းဆုံးဖြစ်မဲ့အခြေအနေကိုပြင်ဆင်ပေးထားတယ်လို့ဆူဒန်နိုင်ငံဆိုင်ရာအာဖရိကသမဂ္ဂရဲ့တန်ကိုယ်စားလှယ်မိုဟာမက်ဟာဆန်လီဘက်ကပြောလိုက်ပါတယ်ခင်ဗျာ
နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11965 925 kHz 9390ည951 kHz 5885တို့အပြင်စနေတနင်္ဂနွေမှာ190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါရှင
်ဒီအမေရိကန်တိုင်းရဲ့စနေနေ့ညနိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်အီရန်နိုင်ငံရဲ့အဓိကရေနံလုပ်ငန်းကိုပိတ်မတ်ထားတဲ့အမေရိကန်ရဲ့အခုနောက်ဆုံးဓာတ်ကပ်ပိတ်ဆို့မှုကိုအီရန်ဆိုရကရှုံချလိုက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့အီရန်နဲ့ညှိနှိုင်းဆွေးနွေးဖို့အလေးနဲ့မထားဘူးဆိုတာပြသလိုက်တာပဲလို့ပြောဆိုလိုက်ပါတယ်။အခုလောက်ရကအမေရိကန်ရဲ့တခြားသောရန်လိုတဲ့မူဝါဒတွေလိုပဲစီးပွားရေးပိုင်းကနေအကြမ်းဖက်တဲ့လုပ်ရမျိုးဖြစ်တယ်လို့အီရန်နိုင်ငံသားရေးဌာနပြောခွင့်ရအဘက်စ်မူဆာဖီကအီရန်ဆိုရပိုင်းရုပ်သံသတင်းမှာပြောဆိုခဲ့တာပါ။မနေ့တော့ကြာနေ့ကပဲအီရန်နိုင်ငံရဲ့အရေးကြီးဆုံးရေနံကုမ္ပဏီဖြစ်တဲ့ပါရှန်ပင်လယ်ကွေ့ရေနံလုပ်ငန်းနဲ့သူ့ရဲ့လုပ်ငန်းခွဲ39ခုကိုအမေရိကန်ကတန်ကပ်ပိတ်ဆို့အရေးယူမှုသစ်ချမှတ်လိုက်တာဖြစ်ပြီးတော့အကြမ်းဖက်အဖွဲ့အစည်းအဖြစ်အမေရိကန်အစိုးရကပြီးခဲ့တဲ့ဧပြီလထဲမှာသတ်မှတ်ထားတဲ့အီရန်ဒေါ်လာရေးပိဆောင်တက်နဲ့ဒီကုမ္ပဏီကစီးပွားရေးလက်တွဲလှုပ်ဆောင်နေတာကြောင့်လို့ဆိုပါရယ်အမေရိကန်အပါအဝင်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်အကြားမှာရယူခဲ့တဲ့2015သဘောတူညီချက်ကနေအမေရိကန်ပြန်လည်နှုတ်ထွက်ခဲ့တဲ့ပြီးခဲ့တဲ့နှစ်ကစလို့အီရန်ပေါ်တန်ခတ်အရေးယူမှုတွေကိုသမ္မတထရမ့်ကတိုးမြှင့်လှုပ်ဆောင်လာခဲ့တာပါ။ဒီချိန်ထဲမှာပဲဒီအီရန်နဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်သွားဖို့လမ်းဖွင့်ထားတဲ့ဆိုတာကိုလည်းသမ္မတထရမ့်ကမကြသေးခင်အချိန်ထိပြောဆိုနေခဲ့တာပါရှင
်။တူရကီနိုင်ငံအနေနဲ့ရုရှားစီကနေလေကြောင်းရန်ခါခွဲစနစ်ဝန်ထမ်းတွေကိုဇူလိုင်လအကုန်မှာရပ်တန့်ဖို့အမေရိကန်ကပြောကြားလိုက်ပါတယ်။တကယ်လို့မရပ်တန့်ဘူးဆိုရင်အမေရိကန်အနေနဲ့နီတိုမဟာမိတ်နိုင်ငံဖြစ်တဲ့တူရကီကို F-35 တိုက်လေယာဉ်အစီအစဉ်တွေကနေဖယ်ထုတ်မယ်ဆိုပြီးတော့သတိပေးလိုက်ပါတယ်။တူရကီတိုက်လေယာဉ်မှုတွေကိုလေ့ကျင့်သင်တန်းပေးနေတာတွေဇူလိုင်လ31ရက်နေ့မှာပြီးဆုံးမှာဖြစ်ပြီးတော့တကယ်လို့ရုရှားစီကနေဆက်ပြီးတော့ဝယ်နေမယ်ဆိုရင်တူရကီအနေနဲ့အမေရိကန်စီကဝယ်ထားတဲ့ဒီ F-35 တိုက်လေယာဉ်40ရဲ့နောက်ဆုံးပိုင်ဆိုင်ခွင့်ကိုပေးသွားမှာမဟုတ်ဘူးလို့လက်ရှိအမေရိကန်ကာကွယ်ရေးဝန်ကြီးအဖြစ်တောင်းထမ်းဆောင်နေတဲ့ Patrick Shanahan ကတူရကီကာကွယ်ရေးဝန်ကြီးစီကိုစာရေးသားဖိပို့လိုက်ပါတယ်။ဒါပြင်တူရကီကရုရှားစီကနေ S-400 လေကြောင်းယာဉ်ကာကွယ်ရေးစနစ်ကိုဝယ်ရဟာအမေရိကန်နဲ့ NATO မဟာမိတ်တပ်ဖွဲ့တွေနဲ့တူရကီကြားဆက်ဆံရေးကိုထိခိုက်ပြပြစေတယ်လို့လည်းသူကသတိပေးပါတယ်။အခုလိုမျိုးရုရှားစီကနေလေကြောင်းရကာကွယ်ရေးစနစ်ကိုဝယ်တာဟာအမေရိကန်စီကနေဝယ်ဖို့လုပ်နေတဲ့ F-35 Stealth တိုက်လေယာဉ်တွေကိုချင်းချောက်နေတယ်ဆိုပြီးတော့လည်းအမေရိကန်ဘက်ကထပ်တလဲလဲသတိပေးထားတာပါအမေရိကန်ကအခုလိုသတိပေးနေပြီမဲ့လည်းတူရကီကတော့ရုရှားစီကနေဝယ်တာတွေကိုဆက်ပြီးတော့လုပ်နေလို့ပဲဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်အနီးပါကစ္စတန်နိုင်ငံအတွင်းမှာတောက်ချာနေကလမ်းဘေးထောင်ပုံတလုံးပောက်ကွဲတာကြောင့်စစ်သား၄ဦးထက်မနည်းသေဆုံးပြီးနောက်ထပ်၄ဦးဒဏ်ရာရခဲ့တယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောပါရတယ်။တစ်ချိန်တည်းမှာပဲနိုင်ငံအနောက်တောင်ပိုင်းဒေသမှာလည်းတိကျပုံပောက်ကွဲမှုနှစ်ခုဖြစ်ခဲ့ပြီးတော့ဒီပောက်ကွဲမှုတွေအတွင်းမှာရှီယာမွတ်စလင်လူနည်းစုဝင်၅ဦးသေဆုံးခဲ့ပါရတယ်။လမ်းဘေးထောင်ပုံပောက်ကွဲမှုကတော့ဝေးလံခေါင်တီရဲ့မြောက်ပိုင်းဝါဆီရစ်စတန်ဒေသကခါခါမာအရက်မှာသွာလာနေတဲ့လုံခြုံရေးတပ်ဖွဲ့ရင်နှန်းကိုအကြမ်းဖက်သမားတွေကလက်လုံပုံတွေနဲ့တိုက်ခိုက်ခဲ့တာလို့စစ်ဘက်ပြောခွင့်ရကပြောပါရတယ်။ဒီတက်ခတ်ခရမှုအတွင်မှာဒုတိယဗိုလ်မှူးကြီးတဦးဗိုလ်မှူးတဦးနဲ့ဗိုလ်ကြီးတဦးတည်ဆုံခဲ့ပါတယ်။ဝါစီရစ်စတန်ဒေသအတွင်မကြသေးခင်ကဖြစ်ပွားခဲ့တဲ့ချမ်ပတ်တက်ခတ်မှုတွေနဲ့ပတ်သက်လို့ဥဆောင်လှုပ်ရှားသူတို့ချို့ကလုံခြုံရေးတပ်ဖွဲ့တွေကရှာဖွေဖမ်းဆီးမှုတွေနဲ့စီးရေးဆောင်ရွက်နေတဲ့အချိန်တက်ခတ်ခံရတာလို့ပါကစ္စတန်စစ်တပ်ကပြောပါတယ်။ပြီးခဲ့တဲ့လတဲ့ချမ်ပတ်မှုတွေတိုးလာခဲ့တာမှာစစ်သား၁၀ဦးထက်မနည်းတည်ဆုံခဲ့ရပြီဖြစ်ပြီး35ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းဆိုပါတယ်ရှင်။
ပြင်သစ်နိုင်ငံမှာချင်းပနေတဲ့ပြင်သစ် Open Tennis ပြိုင်ပွဲအမျိုးသားတူချင်းစီမီဖိုင်နယ်ဒုတိယအကြော့ပွဲမှာတော့ Austria က Dominic Thiem ကအနိုင်ရပြီးတော့ Final ကိုတက်သွားပြီဖြစ်ပါတယ် Austria က Dominic Thiem နဲ့ Novak Djokovic တို့မနေ့တောက်ချနေကြတဲ့ကစားနေကြတဲ့ဒီဒုတိယအကြော့ဘောလူပွဲဟာမိုးရွာတာကြောင့်2ချိန်3ချိန်လောက်ပွဲကိုခေတ္တရပ်ဆိုင်ခဲ့ရပါတယ်အခုနောက်ဆုံးကစားပြီးတဲ့နောက်မှာတော့ Dominic Thiem ကJokovic ကို 6-3-6-5-5-5-9 နဲ့၅ပွဲကစားပြီးတော့အနိုင်ရသွားခဲ့တာဖြစ်ပါတယ်။မနေ့ကကစားခဲ့တဲ့အမျိုးသားတူချင်းဖိုင်နယ်အမျိုးသားတူချင်းဆီမီဖိုင်နယ်မှာတော့စပိန်နိုင်ငံကနာမည်ကြီးနဒါကဆွစ်ဇာလန်နိုင်ငံက Roger Federer ကို၃ပွဲပြတ်နဲ့အနိုင်ရသွားပါတယ်။နဒါက Federer ကို 6-3-6-4-6-1 နဲ့၃ပွဲပြတ်နိုင်ရပြီးတော့ဖိုင်နယ်တက်သွားတာပါ။ဒါကြောင့်နဒါနဲ့ Dominic Thiem တို့နောက်ဖြတ်မှာဘိုလ်လူကြမှာဖြစ်ပါတယ်ခင်ဗျာ။
စနေနေ့ညပဲထိတ်တန့်ရနေတဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေနဲ့ကိုရန်တိုင်းတို့ပြောပြပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းပညာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ်။ဒီနှစ်ဆယ်တန်းစာမေးပွဲမှာထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာဖွင့်ထားတဲ့မြန်မာရွှေပြောင်းစာသင်ကျောင်း၃ချောင်းကဖြည့်ဆို့သူကျောင်းသားကျောင်းသူပေါင်း136ယောက်နဲ့33ယောက်အောင်မြင်သွားပါတယ်။ရွှေပြောင်းလူ့သမားမိသားစုတွေကကလေးတွေရဲ့ပညာရေးအကြောင်းထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မဲဆောက်အခြေစိုက်မြန်မာရွှေပြောင်းကျောင်းတွေကကျောင်းသားကျောင်းသူပေါင်း136ဦးဟာ2018-2019ပညာသင်နှစ်အတွက်စာမေးပွဲဝင်ရောက်ဖြေဆိုရမှာပြီးခဲ့တဲ့နှစ်ကတည်းကအောင်ချက်ပိုကောင်းတဲ့အကြောင်းမြန်မာရွှေပြောင်းဆရာမများအစည်းအရုံးရဲ့ဥက္ကဋ္ဌဒေါ်ရွှေစင်ဝင်းကအခုလိုပြောပြပါဗျာ
။ကျမတို့ဒီရွှေပြောင်းမှာအခြေစိုက်တဲ့လမ်းနီးစံနာ၃ခုပေါ့နော်။စွေးချစ်စာသင်ကျောင်းရဲ့စောစာသင်ကျောင်းရဲ့သာသူလေစာသင်ကျောင်းကနေပြီးတော့ကိုယ်မဖြေတဲ့ကလေးပေါင်း၁၀လမ်းကလေးပေါင်း136ယောက်မှာ33ယောက်ကတော့အောင်မြင်ခဲ့ပါလေရှင်။အဲဒီကလေးအောင်မြင်တဲ့ကလေး33ယောက်မှာဂုံတူးနဲ့အောင်တဲ့ကလေးလည်းရှိကြပါလေရှင
်။ရှင်ပြောင်းစာသင်ကျောင်းနေမှာအခက်အခဲမျိုးစုံကြားကဒီလိုအောင်မြင်အောင်လှုပ်ဆောင်ခဲ့ရတာဖြစ်တယ်လို့လည်းဒေါ်ရွှေစင်ဝင်းကပြောပြပါဗျ။
ရွှေပြောင်းစာသင်ကျောင်းတွေအတွက်တော့ဒီ7တန်းသက်သူဝင်လင်းဆောင်ပေးဖို့ဝင်ဖြေရတယ်ဆိုတော့အမတန်မှခက်ခဲပါတယ်။ဆရာဆရာမတွေလည်းအရန်ရုံးဝင်ရတယ်။အကျောင်းကိုဥဆောင်တဲ့ဆရာကြီးဆရာမကြီးတွေအတွက်လည်းအရန်ကိုပြင်ပန်းခက်ခဲပါတယ်။ဘာကြောင့်လဲဆိုတော့ဒီရွှေပြောင်းဒေသမှာတိုင်းရင်းသားပေါင်းစုံနေထိုင်ကြတယ်။ဘာသာစကားခက်ခဲကြီးအများကြီးရှိကြတယ်။အထူးသဖြင့်ပေါ့နော်ဒီ7တန်းကိုဖြိုတင်ကြားပေးနိုင်တဲ့ဆရာဆရာမတွေလည်းရှားပါတဲ့အတွက်ကြောင့်ဒီကလေးတွေကလည်းအများစုကလည်းတိုင်းရင်းသားကလေးတွေဖြစ်ကြတဲ့အပြင်ဟိုရွှေပြောင်းလောက်သားတွေအသားသမီးတွေဖြစ်တော့စီးပွားရေးအရာလည်းတည်ငြိမ်မှုမရှိဘူးဒီကလေးတွေကိုဒီသက်ဆိုင်ရာဒီကျောင်း၃ကျောင်းနေပေါ့သူတို့ကျောင်းနေမှာကျောင်းကြီးကျောင်းသားခေါ်ပြီးတော့ကိုစက်မမတ်နဲ့ပေါ့နော်နေရောညရောစက်စက်မမတ်နဲ့ကိုအထူးပြုဆိုင်ပြီးတော့တင်ကြားပေးရတဲ့အတွက်ကြောင့်ဒီကလေးတွေအတွက်လည်းအရန်ကိုရုန်းကန်ရသလိုအခက်အခဲအများကြီးလည်းကြော်လွှားပြီးတော့မှဒီ33ယောက်ကအထူးချွန်စွာအောင်မြင်လာခြင်းဖြစ်ပါတယ်
ထိုင်းမြန်မာနယ်စပ်ကရွှေပြောင်းစာသင်ကျောင်းတွေကနေမြန်မာအစိုးရစစ်စံမွေးပွဲတွေကိုဖြေဆုံခွင့်ရခဲ့တာဟာလွန်ခဲ့တဲ့9နှစ်ခန့်သမရဦးသိန်းစိန်လက်ထက်မှာကတည်းကစတင်ခဲ့တာပါ။ကရင်ပြည်နယ်ပညာရေးဝန်ကြီးဌာနနဲ့ဆက်ဆက်ပြီးမြန်မာရွှေပြောင်းကျောင်းတွေကကလေးတွေဟာကရင်ပြည်နယ်အတွင်းမှာ10တန်းအစိုးရစစ်စံမွေးပွဲတွေကိုဝင်ရောက်ဖြေဆုံခွင့်ပြုခဲ့ပါတယ်။နောက်ပိုင်းနှစ်တွေမှာတော့မြန်မာအစိုးရစစ်စံမွေးပွဲတွေဖြစ်တဲ့4တန်းနဲ့8တန်းစံမွေးပွဲတွေကိုလည်းတရားဝင်ဖြေဆုံခွင့်ပေးခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မှာရှေးပြောင်းစာတင်ကျောင်းပေါင်း60ကျော်ရှိပါတယ်။ကျောင်းသားပေါင်း 13,000 လောက်စာတင်ကြားနေကြတာဖြစ်ပြီးနှစ်စဉ်နှစ်တိုင်းရှေးပြောင်းကျောင်းသားကျောင်းသူပေါင်း100ကျော်ဟာကရင်ပြည်နယ်မြဝတီမြို့မှာဆံမွေးပွဲတွေတွားရောက်ဖြေဆိုခဲ့ပါတယ်ရှင်
။မေလူရင်မထွေးပြီးချိုတင်ဆိုပေမဲ့ ားခင်ဂျေဇုကိုဖော်ကျူးတဲ့အထိမ်းအမှတ်ဖြစ်အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအများပြားမှဇွန်လရဲ့တတိယပတ်တနင်္ဂနွေနေ့ကိုဖခင်များနေ့ရဲ့လို့ဂုဏ်ပြုသတ်မှတ်ထားတာပါဒီနေ့တော့ဇွန်လ16ရက်နေ့ကဖခင်များနေ့ဖြစ်ပါတယ်ဖခင်များနေ့မှာမြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှာက VOA သောတာရှင်တွေအနေနဲ့ကိုယ့်ရဲ့ဂျေဇုရှင်ဖခင်ဒါမှမဟုတ်အဖေလိုချစ်ခင်အားကိုရသူစီကိုဖခင်မေတ္တာအောင်မေတ္တရာအမတ်တရားစာသားလေးတွေနဲ့ဂုဏ်ပြုခြင်းနဲ့သူတို့ရဲ့ဂျေဇုကြီးမားပုံကိုအမတ်တရားဝေမျှခြင်းနဲ့ဆိုရင် VOA ကိုစာလေးတွေရေးပို့လိုက်ပါနော် VOA မြန်မာ Facebook Messenger ကနေလည်းစာရေးပို့လို့ရတယ်လို့ email ပို့မယ်ဆိုရင်လည်း email လိပ်စာက burmese@voanews.com ဖြစ်ပါတယ်နာဆင်အားပေးတဲ့အတွက်ဂျေဇုတင်ပါတယ်ရုံန
ိုင်အောင်ကြည်မာလီ VOA စနေနေ့ညပိုင်းစီစဉ်တွေကိုနာဆင်နေကြရတာဖြစ်ပါတယ်ရှင်အခုစနေညတိုင်းထုတ်လွှင့်ပေးနေကြစီစဉ်တွေကသတင်းထောက်အမှတ်စုကိုနာဆင်ကြရမှာပါအမျိုးသားရေးအစွန်းရောက်ဆရာတော်ဦးဝေရသူကိုရန်ကုန်မြို့မှာဟောပြောချက်တချို့ကြောင့်နိုင်ငံတော်အကြီးအကျယ်ပြသမှုနဲ့တရားစွဲထားပါတယ်။အမျိုးသားရေးသမားတွေကတော့ဒီဟောပြောချက်တွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သာဖြစ်တဲ့အကြောင်းပြောကြပေမဲ့ဦးဝေရသူကိုပြောကြပြီးတော့ဦးဝေရသူကိုတရားစွဲတာဟာပြဿနာပိုကြီးနိုင်တယ်ဆိုတဲ့အမြင်တွေလည်းရှိကြပါတယ်။ဒါပေမဲ့ဒီမိုကရေစီလမ်းကြောင်းစီဥတည်နေတဲ့နိုင်ငံအနေနဲ့ဒီလိုမျိုးဘာသာရေးအမျိုးသားရေးအစွန်းရောက်တဲ့အတွေ့အခေါ်နဲ့ဟောပြောတာဖြစ်တင်ပါရဲ့လားဆိုတာသတင်းတောက်အမှတ်စုအစီအစဉ်မှာကိုထက်အောင်ခန့်ကတုံသက်တင်ပြထားပါတယ်ရှင်။
အရင်နေ့ကရန်ကုန်မြို့မဟာဗန္နူလပန်းညံရှိမှာဖွဲ့စည်းပုံခြေခံဥပဒေကာကွယ်ရေးဟောပြောပွဲမှာဟောပြောတာတွေနဲ့ပတ်သက်ပြီးတရားစွဲဖို့ဗဟုအစိုးရကရန်ကုန်တိုင်းအစိုးရကိုညင်ညာခဲ့ပြီးအနောက်ပိုင်းခရိုင်အုပ်ချုပ်ရေးမှူးကနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်တင်းနှစ်လေးကာကြီးနဲ့တရားရုံးကိုဥတိုက်လျှောက်ပြီးတရားစွဲဆိုခဲ့ပါတယ်။ဒီနောက်ဥယျာဉ်သူကိုဖမ်းဝရမ်းထုတ်ခဲ့ပြီးဝရမ်းသက်တမ်းကျော်လွန်ခြင်းသည်ဖမ်းမမိဘဲတင်းရှောင်နေရာကြောင်းတရားခံပြည်ဖြစ်တရားရုံးကကြီးညာခဲ့ပါတယ်။တမန်တော်သားတွေကိုဖျားလို့ကိုးကွယ်ရမယ်လို့ဦးရည်သူကဟောပြောခဲ့ပါတယ်။အဲ့ဒီလိုဟောပြောတာဟာလွတ်လပ်စွာဝေဖန်ပြောဆိုတာဖြစ်ပြီးအမျိုးပါလာသာသနာအတွက်တာဖြစ်တယ်လို့ဦးရည်သူကိုထောက်ခံတဲ့အမျိုးသားကြီးလှူရှားသူတွေကပြောဆိုပါတယ်
။အမှန်ပါတယ်ဆရာတော်ဟောပြောသွားတာဒီနိုင်ငံရေးပါရင်လဲပါမယ်သို့တော်လွတ်လပ်စွာဝေဖန်ပြောဆိုတာဖြစ်တယ်။နိုင်ငံကိုကောင်းဖို့ဖြစ်တယ်အမျိုးပါလာသာသနာကိုကောင်းဖို့ဖြစ်တယ်။နိုင်ငံကိုပုံကံမှုဟောတာမဟုတ်ဘူး။နိုင်ငံကိုမကောင်းဖို့ဟောတာမဟုတ်ဘူး။နောက်တစ်ခါကျွန်တော်တို့လက်လက်ဆွဲကင်တော်လန်မှုဟောနေတာမဟုတ်ဘူးအမျိုးပါသာသနာအတွက်သာရည်တည်ပြီးတော့ဟောပြောခဲ့တာလို့ကျွန်တော်တို့ကယူဆပါတယ်ကျေးဇူးတင်ပါတယ်အားလုံ
းဗုဒ္ဓဘာသာဝင်တွေအထွတ်မြတ်ထားတဲ့မြတ်စွာဘုရားရှင်နဲ့နှိုင်းရှင်ပြောဆိုတာဟာဓမ္မအနေနဲ့တင့်တယ်လို့ဆရာတော်ချုပ်ကမင်ကြားပြီးမယ်အမျိုးသားကြီးလှူရှားတဲ့ဆရာတော်တွေကတော့ဒါဟာဥပမာပေးဟောပြောတာဖြစ်တယ်လို့ဆိုပါတယ်
လောကကြီးမှာရှိပါတယ်ရက်ရွာတွေမှာခြေရွာတွေမှာရက်ွက်တွေမှာရက်ွက်အကျိုးသက်ဆောင်တဲ့ပုံကိုယ်တွေခြေရွာအကျိုးသက်ဆောင်တဲ့ပုံကိုယ်မင်းတို့ဘုရားလိုကိုယ်ကိုယ်တင်တယ်ကွာလို့လူကြီးမိဘတွေကဥပမာပေးပြီးတော့လူငယ်တွေကိုပြောလို့ရှိပါတယ်ဒါကဆရာတော်ဥပဒေသူပြောတော့တာလေတပ်မတော်တွေမှာတပ်မတော်သားတွေကဒီတပ်မတော်သားလွတ်တော်ကိုယ်စားလှယ်တွေကသူကတပ်မတော်လာစားကိုပဲယူလာတယ်သူတို့လွတ်တော်မကိုယ်စားလှယ်ယူလာတာမဟုတ်ဘူးဒါပေမဲ့လို့တိုင်းပြည်အတွက်လို့တောင်းကြီးတိုင်းပြည်လုံးကျုံရေးအတွက်သူတို့မှလွတ်တော်ထဲမှာထိုင်နေရတယ်။တိုင်းပြည်တို့ကလုပ်တယ်လုပ်နေရတဲ့အတွက်ကြောင့်မလို့ဖျားလို့ကိုယ်ွယ်တင်တယ်လို့ဥပမာလေးနဲ့ခိုင်းနိုင်တာဖြစ်ပါတယ်။ဖျားလို့ကိုယ်ွယ်ခိုင်းတာဖျားကိုကိုယ်ွယ်သလိုကိုယ်ွယ်ခိုင်းတာမဟုတ်ပါဘူး
။ဒါပေမဲ့လေဘာသာရေးစွန့်ရဟောပြောမှုတွေအမျိုးသားစွန့်ရဟောပြောပြောဆိုမှုတွေဟာအခြေခံလူ့ခွင့်ရေးကိုချိုးပေါက်တာဖြစ်ပြီးဒီမိုကရေစီတည်ဆောက်နေတဲ့နိုင်ငံတစ်ခုမှာလုံးဝလက်သင့်မခံနိုင်တဲ့ကိစ္စဖြစ်တယ်ဆိုပြီးနိုင်ငံတကာနဲ့ဒီမိုကရေစီရေးထောက်ခံသူတွေကဝေဖန်နေကြတာပါ။ဘာသာရေးလူမျိုးရေးအမုန်းတရားတွေအခုလိုလုံစော်မယ်ဆိုရင်မတူညီတဲ့လူပုံအတိုင်းဝိုင်းကြားအပြန်အလှန်ရန်လိုမုန်းထားမှုတွေနဲ့တဟဇာတာမဖြစ်မှုအနေအထားတွေကိုရောက်စေသွားမှာဖြစ်ပါတယ်။ဒါပေမဲ့လည်းအာဏာပိုင်တွေဘက်ကအခုလိုဥပဒေသူကိုတရားစွဲဆိုလိုက်ရုံနဲ့အမျိုးသားရေးလုံစော်မှုတွေနဲ့အမုန်းတရားပြောဆိုမှုတွေဟာရပ်တန့်သွားမှာမဟုတ်ဘူးဆိုတဲ့ဝေဖန်မှုတွေလည်းရှိပါတယ်။ပြဿနာတွေကြီးထလာရင်ထိမ့်သိမ့်မှုအစိုးရအနေနဲ့အစီအစဉ်တွေရှိတည်တယ်လို့လူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့ကကိုတက်ဆွေဝင်းကပြောပါတယ်
။အခုထိကတော့ပြဿနာပိုကြီးမယ်လို့ကျွန်တော်အနေနဲ့ယူဆတယ်။ဘာဥရယသူကိုဖမ်းမမိဘူး။နော်ဖမ်းမယ်လို့ပြီးဖမ်းမမိဘူး။ဒါဥရယသူကအခုမှမဟုတ်ဘူး။သူချိန်မှာတခြားလူတွေလည်းရှိခဲ့ပြီးပါတယ်။ဖမ်းဝရမ်းထုတ်ပြီးတော့ဖမ်းမမိတဲ့လူတွေအများကြီးရှိတယ်။နော်ဒီမျိုးဘာသာသာသနာစောင့်ရှောက်တယ်ဆိုတဲ့လူတွေကြားထဲမှာဖမ်းဝရမ်းထုတ်လိုက်တဲ့ထွက်ပြေးသွားတဲ့ပျောက်သွားတယ်။ Event ကျွန်တော်တောင်တကုံပြဿနာရှာခဲ့တဲ့လူကမှအခုထိဖမ်းမမိသေးဘူး။အဲ့တော့ဟိုဒါပေမဲ့အဲ့လိုမျိုးဖမ်းဝရမ်းထုတ်လိုက်ခြင်းအကျိုးဆက်အနေနဲ့ရွှေလုံးဖျားမှာခုလူတွေထောင်ထဲချပြီးတော့ဒီတပတ်တပတ်ဖူတာမျိုးတွေဖြစ်နေကြပြီစပြီးတော့ဒီလူဒီရဲမှာယူသားကျွန်တော်ခုနကပြောခဲ့သလိုပဲယူသားယုံကြည်ပြီးတော့လာရဲလူတွေလည်းပါတယ်တမျိုးရွေချက်ရှိနေလှုပ်ဆော်ခြင်းတို့လာရဲလူတွေလည်းပါတယ်ဖူဖြစ်နေကြတယ်အခုငန်းရနေကြလည်းထပ်ပြီးဖူပဲလွတ်ကြတယ်အဲ့ခါကျတော့ဒီဟာကိုဘယ်လိုထိမ့်ပါလဲ တော့ပြဿနာကဒါကိုကောင်းကောင်းမကင်တွေ့နိုင်လို့ရှိရင်ပြဿနာထပ်ဖြစ်မှာပဲဟိုပူကြီးလာမှာပဲဘာလို့လဲဆိုတော့ဟန်ပြတ်သွားသွားပြီးဟန်လိုက်သလိုဖြစ်နေတာတကယ်တော့တကယ်လုံးဟိုထိထိရောက်လုံးတယ်ဆိုတဲ့ဟာမှာကျွန်တော်မတွေ့ရအောင်အဲ့တော့ပြဿနာပူကြီးလာလို့ရှိရင်ဒီဟိုကြီးအောင်လည်းဖန်တီးရမယ်လို့ကျွန်တော်အနေနဲ့ယူဆရတယ်ပြဿနာပူကြီးလာလို့ရှိရင်ထိမ့်မဲ့ plan တွေအဖိုးရမှာရှိဖို့လိုတယ်မရှိလို့ရှိရင်ပြဿနာပူကြီးပါလိမ့်မယ်
ပါကပေါင်းတို့ချစ်ကြည်ဆောင်ရွက်နေတဲ့ဆရာတော်မင်းတုံညာဗုဒ္ဓတက္ကသိုလ်ကတော့ပြိပခါတွေကြီးထွားနေတဲ့ကဘာမှာလူတွေအားလုံးညီညွတ်ချင်းချင်းနဲ့အတူတကအရှင်တွဲနေတိုင်းကြီးဟာအရေးကြီးတယ်လို့မိန်ကြပါတယ်
။ဟုတ်ဦးဇင်းတို့ဘာသာတစ်ခုနဲ့တစ်ခုကြားထဲမှာဟာအားလုံးမေတ္တာတရားကိုအခြေခံပြီးတော့တစ်ခုနဲ့တစ်ခုလက်တွဲညီညာဆောင်ရွက်ကြတယ်ဟေးဆိုရင်ဒါဟာအင်မတန်မှအကောင်းဆုံးပါပဲ။ကဘာမှာလည်းပဲဒီလိုမျိုးသွားနိုင်အောင်ဆိုပြီးတော့ဥပဒေတွေနဲ့အားလုံးတက်မှတ်ပြီးတော့ထိန်းချောင်းကြတယ်ပြီးတော့ဘာသာကောင်းဆောင်တွေအချင်းချင်းကြားထဲမှာတွေ့ဆုံပြီးတော့ညှိနှိုင်းပြီးတော့ဖြည့်ရှင်းကြတယ်ဒီလိုမျိုးတွေမဖြစ်အောင်ဟေးဆိုတာကအားလုံးမှာတာဝန်ရှိပါတယ်ဒီမှာလည်းပဲဦးဇင်းတို့နိုင်ငံဟာဘာသာပေါင်းစုံဟိုးအရင်ဘရင်တွေလက်ထက်တည်းကနေပြီးတော့ခရစ်ယာန်မွတ်စလင်ဟိန္ဒူဒီလိုပဲအတူတကွပူးပေါင်းပြီးတော့အတူရှင်တွဲပြီးတော့နေထိုင်ကြတဲ့နိုင်ငံကြီးဖြစ်တယ်ဒါကြောင့်မလို့ဦးဇင်းတို့အနေနဲ့အားလုံးဟာအတူရှင်တွဲပြီးတော့မေတ္တာတရားကိုအခြေခံပြီးတော့တရားနဲ့တရားမထိခိုက်ဘဲနဲ့ပဋိပက္ခတွေကိုငြိမ့်စေတဲ့เนาะစကားမျိုးတွေမြတ်တာတရားကိုအခြေခံတဲ့စကားတွေပြောပြီးတော့ငင်းငင်းငင်းငင်းနဲ့တွားတာဟာအကောင်းဆုံးပါလို့ဦးဇင်းတို့အနေနဲ့ဒါဆန္ဒပြုခြင်းပါတယ်ပေါ့
။ဦးရတူကိုတရားဆဲဆိုတဲ့နောက်ပိုင်းအမျိုးသားကြီးလှုပ်ရှားသူတွေနဲ့တန်ငါတွေဟာရန်ကုန်မန္တလေးမြို့ကြီးတွေမှာစူတောင်းပွဲတွေပြုလုပ်နေခဲ့ကြတာပါ။အခုလိုထောက်ခံသူတွေလည်းအခိုင်အမာရှိပြီးလူများစုအတွက်တင်းဆောင်းမခံတဲ့ဘာသာရေးအမျိုးသားရေးကိစ္စရပ်နဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးအနေအထားကိုချိန်ထိုးကန့်တွေရမှာတော့နိုင်ငံခေါင်းဆောင်တွေအနေနဲ့အတော်ကိုသတိနဲ့ပါပါနဲ့နဲ့ကန့်တွေရမှာဖြစ်ပါတယ်ခင်ဗျာ
။ကိုထန့်အောင်ခန့်စီစဉ်တင်ဆက်သွားတဲ့သတင်းတောက်မှတ်စုစီစဉ်ကိုနားဆင်ကြကြပြီးတဲ့နောက်အခုမြန်မာတခွင်အစီအစဉ်ကိုလည်းနားဆင်ကြရပါမယ်ရှင်။အလုရှင်နဲ့အလုသမားပြဿနာဖြစ်လာတဲ့အခါသက်ဆိုင်ရာအရက်ဖက်တရားရုံးတွေမှာရင်ဆိုင်ရပြီးဆိုရင်အချိန်တွေငွေတွေကုန်ကြစရိတ်တွေရှိတာကြောင့်အလုသမားတွေအတွက်အဆင်မပြေပါဘူး။ဒါကြောင့်အလုရှင်အလုသမားကိစ္စတွေကိုတီးတန့်ကင်တွယ်ပေးနိုင်တဲ့အလုသမားတရားရုံးတွေထားပေးဖို့အလုသမားတွေဘက်ကတောင်းဆိုနေကြပါတယ်။အလုသမားတရားရုံးတွေမှာဆိုရင်အမှုရင်ဆိုင်ရတဲ့အလုသမားတွေအတွက်တရားစီရင်ရေးအပိုင်းမှာပုံမူတရားမျှတပြီးအမှုရင်ဆိုင်ရတဲ့ကာလလည်းပို့ပြီးတော့မြန်ဆန်လာလိမ့်မယ်လို့အလုသမားတွေကမျှော်လင့်နေကြတာဖြစ်ပါတယ်။အပြည့်စုံကိုတော့မြမခသတင်းအေဂျင်စီကကိုပိုင်ထက်ကတင်ပြပေးသွားမှာပါရှင
်အလုရှင်နဲ့လုံမကြမှာအငင်းပွားမှုတွေဖြစ်လာပြီဆိုသက်ဆိုင်ရာမြို့နယ်ညှိနှိုင်းဖြန့်ဖြေးအဖွဲ့မှာအရင်ဆုံးဖြေရှင်းရပါတယ်အဲ့ဒီမှာမပြေလည်ဘူးဆိုရင်တိုင်းဒေသကြီးနဲ့ပြည်နယ်အဆင့်အငင်းပွားမှုဖြေရှင်းရင်ခုံတမာရီအဖွဲ့ကနေခုံတမာရီကောင်စီတိအစင်းစင်တက်ပြီးဖြည့်ရှင်းနေတာပါအလုရှင်အလုသမားအငင်းပွားမှုဖြည့်ရှင်းရင်ဥပဒေအရခုံတမာရီကောင်စီရဲ့အမိန့်ကိုမလိုက်နိုင်ဘူးဆိုရင်တော့ချမှတ်နိုင်တဲ့အမြင့်ဆုံးပြစ်ဒဏ်ဟာငွေဒဏ်10သိန်းသာဖြစ်တဲ့အတွက်အလုရှင်တွေကလေးစားလိုက်နိုင်မှုမရှိဘူးလို့သိရပါတယ်အလုရှင်အလုသမားအငင်းပွားမှုဖြည့်ရှင်းရင်ဥပဒေမှာထောင်ဒဏ်ကိုမထည့်သွင်းပေးနိုင်သေးတဲ့အပြင်အလုသမားတွေအနေနဲ့အရက်ဘတ်တရားရုံးမှာလွှဲပြောင်းအမှုရင်ဆိုင်ရမယ်ဆိုရင်နောက်ခံအင်အားမတောင့်တင်းတာကြောင့်အခက်အခဲတွေရှိနေပါတယ်ဒါကြောင့်မို့အလုရှင်အလုသမားပြဿနာတွေကိုမှန်ကန်မြန်ဆန်စွာတီးတန့်ဖြေရှင်းပေးနိုင်တဲ့အလုသမားတရားရုံးတွေပေါ်ပေါက်လာဖို့အလုသမားရေးလှုပ်ရှားသူတွေကလှုပ်ဆောင်နေကြပါတယ်။အလုသမားတရားရုံးတွေနဲ့ပတ်သက်လို့မြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုသမားတမကများအဖွဲ့ချုပ်ကအထွေထွေအတွင်းရေးမှူးချုပ်ဦးသက်နေအောင်ကခုလိုပြောပါတယ်
။ဟုတ်ကဲ့အဓိကကတော့ကျွန်တော်တို့ဒီအလုသမားတွေရဲ့အရေးကိစ္စကိုကျွန်တော်တို့ဦးစားပေးပြီးတော့မှအထူးဖြည့်ရှင်းပေးရမယ့်တရားရုံးများဖြစ်ပါတယ်ခင်ဗျာအဲ့တော့လက်ရှိကျွန်တော်တို့အလုပ်သမားတွေဟိုရေးခင်းဒီအမှုတွေပေါ့နော်အငင်းပွားမှုတွေဖြစ်လို့ရှိရင်ကျွန်တော်တို့အလုပ်သမားတွေရဲ့အမှုတွေကိုအရက်ဖက်တရားရုံးမှာဒါလွှဲအပ်ပါတယ်ခင်ဗျာအဲ့တော့အရက်ဖက်တရားရုံးမှာကျွန်တော်တို့အမှုရင်ဆိုင်ရတာအဆင်မပြေပါဘူးအဲ့ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ပေါ့နော်ဒါအခုလိုမျိုးဒါအလုပ်သမားတရားရုံးတွေကိုပေါ်ပေါက်လာဖို့လို့ကျွန်တော်တို့ဆောင်ရွက်နေတာဖြစ်ပါတယ်အဓိကကတော့ဒီအလုသမားတရားရုံးတွေပေါ့နော်ကျွန်တော်တို့ဖွဲ့စည်းဖို့လို့ဆိုတာကတော့ဒါပြည်ထောင်စုတရားလွှတ်တော်ချုပ်ရဲ့နောက်ကျွန်တော်တို့ဒီဥပဒေပြုရေးမှန်တိုင်းမှာရှိတဲ့ဒါလွှတ်တော်ကိုယ်စားလှယ်တွေရဲ့ပေါ့နော်နောက်တစ်ခုကတော့နိုင်ငံတော်အစိုးရပေါ့ဒီသုံးခုကအဓိကဆွေးနွေးရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီအလုသမားတရားရုံးတွေကိုပေါ်ပေါက်ဖို့လို့စဉ်းစားတဲ့အခါမှာဒီအလုသမားတရားရုံးများရဲ့အစဉ်အတန်းပေါ့ဥပမာမျိုးနယ်အစဉ်တရားရုံးထားမလားဒါမှမဟုတ်တိုင်းဒေသကြီးဟိုတရားလွှတ်တော်အစဉ်ရှိတဲ့အားကိုထားမလားပေါ့ဥပမာဆိုပါစို့အင်ဒိုနီးရှားနိုင်ငံမှာဆိုလို့ရှိရင်သူတို့ကပြည်내အဆင့်ထားတာပါဒီတရားရုံးတွေကိုပေါ့နော် သို့တော့ကျွန်တော်တို့နိုင်ငံမှာပေါ်ပေါက်လာမဲ့တရားရုံးတွေကိုတော့ဒါဘယ်လိုပုံစံထားမလဲဆိုတာတော့ဒါကျွန်တော်နောက်မှဆက်ပြီးတော့မှဆွေးနွေးရမယ်လုပ်ငန်းဆင်ပါခင်ဗျ။အ
လုံသမားတွေအနေနဲ့အရက်ပတ်တရားရုံးတွေမှာအမှုရင်ဆိုင်ရပြီဆိုရင်ကုန်ကြစည်းရိတ်နဲ့အလုတ်ပြတ်တာတွေရှိနေတာကြောင့်မိမိဘက်ကမှန်နေလျက်နဲ့လက်လျှော့လိုက်ရတာတွေရှိနေတယ်လို့အလုံသမားအချင်းချင်းရိုင်းပင်းကူညီပေးရဲ့အဖွဲ့ကတင်နန်းတာဝန်ခံမခခကခုလိုပြောပါတယ်
။အလုတ်ရှင်အလုတ်သမားညင်းမွားမှုဖြစ်ပြီးရောမှာအလုတ်သမားတရားရုံးပေါ့အရက်ဖက်တရားရုံးကိုတွားရပြီးဆိုတာနဲ့ကိုအလုတ်သမားတွေအတွက်ကစပြီးနစ်နာပြီ။အ ਨੇ ဆုံးတော့သူတို့အလုတ်မလုတ်ပဲနဲ့ဒီတရားရုံးချင်းတွေကိုတွားရတယ်။အဲ့ဒီမှာရုံးတစိကောင်းနေရောကုန်ကြစိတ်ဒီရောရှေ့နေမငားနိုင်တဲ့ပြဿနာတွေရောဆိုတော့ကျမတို့ကတခါတလေကြာရင်အလုတ်သမားပြဿနာတွေကမှန်နေရက်နဲ့လက်လျှော့ပေးလိုက်ရတဲ့အခြေအနေမျိုးတွေအများကြီးဖြစ်လာပဲ
။အလုတ်သမားတရားရုံးတွေပေါ်ပေါက်လာဖို့ကလည်းစနစ်တစ်ခုအနေနဲ့တိဆောက်ရမှာမို့အချိန်ယူပြီးစနစ်တကျဆွေးနွေးလုံဆောင်သွားတဲ့လေလဲမခခကပြောပါသေးတယ
်လေဘခော့ပေါ်ပေါက်ရေးလို့ပြောလိုက်လို့ရှိရင်ကျမတို့လွယ်လွယ်နဲ့မရပါဘူးဘာကြောင့်လဲဆိုတော့ကျမတို့ကစနစ်တစ်ခုကိုတိဆောက်ရမှာဖြစ်တယ်အဲ့စနစ်တစ်ခုလွဲသွားပြီဆိုတာနဲ့အဂတိတရားကြီးကလည်းပို့ပြီးကြီးမားလာနိုင်တယ်လို့ဆုံးရှုံးနစ်နာမှုအများဆုံးကလည်းအလုသမားတို့ဖြစ်သွားမယ်ဒါကြောင့်ကျမတို့လွယ်လွယ်နဲ့တော့ဆုံးဖြတ်လို့မရဘူးဒါပေမဲ့လည်းအော်နောက်မှပဲနောက်နှစ်ပေါင်း20ကြာမှ30ကြာမှ10နှစ်ကြာမှ15နှစ်ကြာမှဆိုတာတော့လည်းကျမတို့လုံးလို့မရဘူး။ဘာကြောင့်လုံးလို့မရအောင်လဲဆိုတော့အခုအစိုးရကပြဋ္ဌာန်းလိုက်တဲ့ဥပဒေတွေကြောင့်ပဲကျမတို့အဲ့ဒီလောက်အကြာကြီးသွားလို့တော့အဆင်မပြေဘူးပေါ့နော်။ဒါကြောင့်အများကြီးလုပ်ဖို့တော့လိုပါတယ်ရှက်။တပြိုင်တည်းလုံးဝမှရှိရဲ့။တစ်ဆင့်ဤတစ်ဆင့်လုံးဝမှရှိရဲ့
။အလုသမားရေးရပြဿနာတွေကိုကုညီဆောင်ရွက်ပေးနေတဲ့ We Generation Network အနေနဲ့2019-2018ခုနှစ်အတွင်းမှာအလုတ်သမားရေးရအမှုကိစ္စ200နီးပါးထိဖြည့်ရှင်းပေးခဲ့ရပြီးရောချင်းငွေ 3,000 ကျော်ကိုရရှိအောင်ကူညီပေးနိုင်ခဲ့ပါတယ်။အဲ့ဒီ We Generation Network ကဒါရိုက်တာကိုနန္နာစစ်အောင်ကတော့အလုတ်သမားတရားရုံးတွေမှာပါဝင်ရမဲ့သူတွေကအလုတ်သမားဥပဒေနဲ့သက်ဆိုင်တာတွေကိုအကျွမ်းတဝင်ရှိနေဖို့လိုတယ်လို့လည်းပြောပါတယ်။
တော့ဒီဥရီဥရီရန်ရိုက်စကြီးကိုတုံးနေတယ်ဆိုရင်တစ်ဆက်တစ်ဆက်လက်ရှိတဲ့စီရင်တုံးတွေတုံးတဲ့တရားသူကြီးတွေရှေ့နေတွေအားလုံးမရဒီစနစ်ထက်မှာယဉ်မားလာပြီးမှဆက်ဖို့လွယ်မှာပေါ့နော်လက်ရှိကျတော့ဟုတ်ကျွန်တော်တို့ကဘာလို့ဒါကြီးပြောနေလဲတရားဥရောက်တဲ့အမှုတွေကိုကျွန်တော်တို့ကြည့်ရင်ပြီးလို့လီဘာနွန်နဲ့ပတ်သက်တဲ့ကိစ္စတွေတရားဥကတအားကိုခက်ခက်ခက်ခဲနဲ့ဟိုဖြစ်နေကြတာဒီလီဘာနွန်လို့ပြောကြတာဒီဥရီတွေရဲ့တဘာဝတဲ့ဟိုဘကတရားဒီဥရီစနစ်မှာပါဝင်တဲ့လူတွေကရှင်းလင်းလင်းကိုနားမလဲဦးတယ်ကျွန်တော်တို့သိနေတာဒါကလက်တွေ့ပြဿနာပဲလက်တွေ့ပြဿနာဖြစ်တဲ့အတွက်ဟိုဘောကအမှုတွေကနေတိုင်းဘောလူတွေအများကြီးရဲ့ဘောကနေလိောက်တာပြတဲ့အတွက်ကျွန်တော်တို့ကတချို့ဟာတွေကိုအတင်းဟိုစီကူမီရင်တယ်ဘာမှတခုရှိတယ်နောက်ကလာမှမလို့လာဟိုနောက်ကလာမှလိုကောင်းလို့နိုင်နောက်ကလာတော့ကျွန်တော်တို့လိုတဲ့ infrastructure တွေကိုပြင်ရင်းနဲ့ပဲတခါလေးပြင်ထားတဲ့လေပေါ့နော်ဘာလို့ဥမာပေါ့ဗျာလူကတရားစီရင်စနစ်ကြီးတခုလုံးကလေဘာလို့ကြွချင်းလာပေါ့လေဘာလို့မှဟိုရှေ့နေဒီကိစ္စဘလို့ကောင်းမှကျွန်တော်တို့လုံသွားပြီပေါ့ဗျာစဉ်းစားပြီးမလဲပေါ့အဲ့ဒါကြီးကကျွန်တော်တို့စဉ်းစားထားတဲ့ကိစ္စတွေပေါ့
လက်ရှိမှာလည်းအလုပ်သမားတွေအလုပ်ထုတ်ခံရတဲ့ကိစ္စအများစုကစေယုံတွင်မှာအလုတ်သမားတမကတွေဖွဲ့စည်းတာကြောင့်ဖြစ်ပါတယ်အလုတ်ရှင်တွေအနေနဲ့ခုံသမားတိကောင်စီဆုံးဖြတ်ချက်အတိုင်းအလုတ်ပြန်မခန့်တော့ဘဲဒဏ်ငွေသာပေးဆောင်လိုက်တဲ့အခြေအနေမျိုးတွေကြောင့်တကယ်ထိရောက်စွာဖြစ်ရှင်းနိုင်တဲ့အလုတ်သမားတရားရုံးတွေကိုလိုအပ်နေရပါကျွန်တော်ပိုင်ထက်ပါမြင့်မခသတင်းအေဂျင်စီကနေ VOA ကိုဖေးပို့လိုက်တာပါ
မြန်မာခသတင်းအေဂျင်စီကကိုပိုင်ထက်တင်ပြသွားတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြကြရပါရှင်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့စနေညဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်။ဒီမြန်မာနိုင်ငံမှာရှစ်လေးလုံးအုံကြွမှုပေါ်ပေါက်ခဲ့ပြီးနောက်ပိုင်းတစ်နှစ်မှာတရုတ်နိုင်ငံဘေကျင်းမြို့တော်က TMNM အရေးခင်းကလည်းဒီသတင်းပတ်ထဲမှာပဲနှစ်30ပြည့်သွားပြီဖြစ်ပါတယ်။နှစ်နိုင်ငံလုံးမှာဒီမိုကရေစီလွတ်လပ်ခွင့်တွေအတွက်ကြောင်းသားလူငယ်တွေဦးဆောင်လှုပ်ရှားခဲ့ကြတဲ့အုံကြွမှုနှစ်ခုစလုံးကိုအာဏာပိုင်တွေကဖြိုခွဲခဲ့ကြပါတယ်။ဒီလိုတူညီမှု၊ကွဲပြားမှုတွေကြုံခဲ့ရတဲ့လှုပ်ရှားမှုနှစ်ခုကနေဒီတက်ကြွလှုပ်ရှားသူတွေကိုဘက်ကနေပြီးတော့ဒီသင်ငန်းစာယူစရာတွေနဲ့ပတ်သက်လို့ဆွေးနွေးကြမှာဖြစ်လို့စောင့်မျှော်နှားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 နာရီအစီအစဉ်ပြပြချင်းည 10:00 နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဇွန်လ8ရက်စနေနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာတော့စနေနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုဆွေးနွေးသွားကြမှာဖြစ်ပါတယ်။စီစဉ်သူကိုအောင်လွင်ဦးနဲ့တူထုတ်လုပ်သူမတ်စုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းကိုစားလိုက်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုင်းအစီအစဉ်မှာတော့တရုတ်နိုင်ငံကတရုတ်နာမည်နဲ့မြန်မာနိုင်ငံကရှေးလေးလုံးလှုပ်ရှားမှုတွေရဲ့အကျိုးဆက်တွေကိုဆွေးနွေးမှာပါမြန်မာနိုင်ငံမှာရှေးလေးလုံးအောင်ချမှုပေါ်ပေါက်ခဲ့ပြီးနောက်တစ်နှစ်မှာပဲကြုံရတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်ကတရုတ်နာမည်အရေးခင်းရာဒီသတင်းပတ်ထဲမှာပဲနှစ်30ပြည့်ပါတယ်ဒီမိုကရေစီလွတ်လပ်ခွင့်တွေအတွက်ကြောင်းသားလူငယ်တွေဦးဆောင်ခဲ့ကြတဲ့လှုပ်ရှားမှုနှစ်ခုစလုံးကိုတော့အာဏာပိုင်တွေကဖြိုခွင်းတာခံရပါတယ်ဆိုတော့ဒီလှုပ်ရှားမှုတွေရဲ့လက်တွေ့မှာအခြေအနေဖြစ်သွားခဲ့သလားဒါမှမဟုတ်လေအပြောင်းအလဲတွေအတွက်ဒီဇုံတရားတွန်းအားတွေဖြစ်ခဲ့သလားသင်ခန်းစာယူစရာဘာတွေကျန်ခဲ့သလဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်ကျွန်တော်တို့ပြည်နယ်ဆွေးနွေးဖို့အတွက်မြန်မာအရေးအခက်အခဲပုံစံတွေဖြစ်ကြတဲ့မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ ISP မြန်မာရဲ့ကနေဦးအောင်သူငယ်နောက်တစ်ခါတရုတ်နိုင်ငံအခြေစိုက်ဒီမြန်မာအရေးသုံးသပ်သူဖြစ်တဲ့ဒေါက်တာလှကျော်စောတို့ကိုဖိတ်ခေါ်ထားပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ပြည်နယ်ဆွေးနွေးမဲ့ပုံစံတွေဟိုဒီလှုပ်ရှားမှုနှစ်ခုရဲ့နောက်ခံအခြေအနေတွေကိုသုံးသပ်ချက်ကိုကျွန်တော်ကြားချင်ပါတယ်ဆိုတော့အရင်ဆုံးတော့ဒီကိုအောင်သူငင်းဆွေးနွေးပေးပါလားခင်ဗျာကိုအောင်သူငင်းကိုယ်တိုင်လည်းဒီရှေးလေးလုံးကာလာတွေမှာဖြတ်သန်းခဲ့ဘူးတဲ့သူတယောက်အနေနဲ့ဒီတင်းကျပ်တဲ့အုပ်ချုပ်မှုတွေအောက်မှာပဲဖြစ်ခဲ့တဲ့ဒီလှုပ်ရှားမှုတွေမှာပေါ့လေနိုင်ငံတကာအနောက်ဆုံးမှာအာယုံဆိုင်ခံခဲ့ရတဲ့အထိဖြစ်ခဲ့တယ်ဆိုတော့ဒီလှုပ်ရှားမှုတွေကိုအဓိကအဖြစ်ဘလို့အကြောင်းရင်းအရာတွေကစစ်ဆော်ခဲ့ရလဲလို့ကိုအောင်သူငင်းသုံးသပ်နိုင်မလဲခင်ဗျာ
ဟုတ်ကဲ့ဟိုမြန်မာပြည်မှာတော့ကျွန်တော်တို့က1988မှာစတယ်ဆိုတော့ပေါ်ပြီးတော့ဟိုအစောပိုင်းဖြစ်တာပေါ့နော်ဆိုတော့အထူးသဖြင့်တော့ကျွန်တော်မြင်တာတော့ကျွန်တော်တို့ဒီမှာဖြစ်ခဲ့တဲ့အထူးကြီးကြက်တဲမှုကြဆင်းရဲတာရောကျွန်တော်တို့တိုက်ကြီးတဲ့ပုံပစ္စည်းတွေရှားပါလာတယ်နောက်တစ်ခါဒီစနစ်ကြီးကအလုံးမဖြစ်ဘူးလို့သိလာတဲ့အခါကျတော့ကျွန်တော်တို့ဒီဘက်ပေါင်းစုံအခြေအနေတွေကြောင့်ဖြစ်တယ်လို့ထင်ပါတယ်ဆိုတော့တရုတ်ပြည်မှာကျတော့အခြေအနေကတမျိုးပြအဲ့တော့1900ကျွန်တော်တို့80နှောင်းပိုင်းပေါ့နော်ဒီကျွန်တော်တို့တိတ်ချောင်ဖိန်ဥဆောင်ပြီးတော့ဒီပြည်မှာပြည်ပင်ကြောင်းလဲမှုတွေစနေပြီစားတဲ့ချိန်မှာပဲဒီပြုတ်ပြီမှာကဘာဖြစ်လာလဲဆိုတော့ဒီကျက်ကိုပိုပြောင်းသင့်တယ်ဆိုတော့အမြင်လည်းရှိပါတယ်နောက်တစ်ခါဒီပြုတ်နိုင်ငံကဒီခေါင်းဆောင်ကြီးခွကုဖုံးတော့ပြုတ်နိုင်ငံကဒီခေါင်းဆောင်ကြီးခွကုဖုံးပေါ့နော်တည်ွားတဲ့ခါကျတော့သူ့ရဲ့အာသုဘကိုအကြောင်းပြုပြီးတော့ဒီလူငယ်တွေចောင်းသားတွေကဆန္ဒပြတယ်အထူးသဖြင့်တော့ခွကုဖုံးကဒါပြည်ရင်ပြောင်းလဲရေးရဲ့ခေါင်းဆောင်ကြီးဖြစ်သူတို့အပြစ်မှပြတာပေါ့ဆိုတော့အဲ့တော့ဒါကပြောမဆိုရင်တော့ပြုတ်ပြီမှာကတော့ဒီကြောင်းလဲမှုကတစုံတရာစနေပြီဒီပြီးတဲ့ခါကျတော့မှကျွန်တော်တို့ဒီလိုဟိုဆန္ဒပြပွဲတွေဖြစ်လာတာပေါ့နော်အနိဂုံးချုပ်ကတော့ပြူပါတယ်ခုနလိုနှစ်ခုစလုံးကအကြမ်းဖက်ဖြုတ်ခွဲခံခဲ့ရပါတ
ယ်ဟုတ်ကဲ့ဆီမဒေါ်လာကျော်စောခင်ဗျာအခုကျွန်တော်တို့ဒီဖြစ်ခဲ့တဲ့ဒီဟိုလှုပ်ရှားမှုနှစ်ခုစလုံးနဲ့ပတ်သက်လို့ပေါ့လေအဓိကစိတ်ဆော်ခဲ့တဲ့အကြောင်းရင်းတွေကဘာလဲလို့များဆီမအနေနဲ့သုံးသပ်လဲခင်ဗျာ
အဓိကကတော့အခုနဟိုဥအောင်သူငင်းပြောတာအဲတော်တော်ပြည့်စုံတဲ့လောက်ဖြစ်သွားပါပြီတခုပါပဲဟိုအဲ့ဒီဟိုအဲ့ဒီကျောင်းသားတွေအဓိကထားပြီးတော့ဆန္ဒပြတာဟွက်ကိုဖုံးမဟုတ်ဘူးဟူရောက်ပန်းမှာအထွေထွေအတွင်းမှုဟူရောက်ပန်းဟူရောက်ပန်းကဟိုသူကဟိုနေပါလေပြုပြင်ပြောင်းလဲရေးတွေလုပ်ဖို့အတွက်အကြီးကျယ်ဟိုရှေ့ဆောင်ခဲ့တဲ့လူဖြစ်တော့အဲဒီတရုတ်ဒီ begin တက္ကသိုလ်ကစတာပေါ့နော်အဲ့ဒီဟို chairman square မှာသူတို့ begin တက္ကသိုလ်ကစပြီးတော့ဒီပြုပြင်ပြောင်းလဲမှုတွေကိုရပ်လိုက်မှကြောက်တာဆက်လက်ပြီးတော့လှုပ်ဆောင်မှုတစ်ဖက်ကအကြီးကျယ်တိုက်တွန်းလာတာအဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်လို့ဒီလိုတိအစိုးရပြောတာတွေကတော့ဒီလိုရှိတယ်1988ခုနှစ်မှာတိတ်လျှောက်ပင်ခုနပြောသလိုတက်လာတဲ့အခါမှာဒီတကားဖွင့် policy ပြုပြင်ပြောင်းလဲရေးနဲ့တကားဖွင့် policy လုပ်ရင်တကားဖွင့်လိုက်လို့ရှိရင်လေကောင်းလေတန်လည်းဝင်မယ်ထို့အတူပဲအဲဘယ်လိုခေါ်မလဲချင်းလေးရင်းတွေလည်းဝင်မယ်ပေါ့ဗျာမကောင်းတဲ့အကျင့်တွေလည်းဝင်လာမယ်ပေါ့အစိုးရကအဲတိတ်လျှောက်ပင်ကတော့သတိပေးတာပဲ ตัวตัวเลยเออแต่แกเราพูดงบพูดมุ่งส่วนเราเลี้ยงเลี้ยงแล้วไม่เหมือนเชื่อแล้วไม่เหมือนบ่เออแต่ก้าพูดไล่เดี๋ยวสุดตัวเออยังนี่เลยยังเช่นไหนงั้นอ่ะยังนี่เลยไหนงั้นก็พูดสิยังนี่เลยอากงลงเคลื่อนไปเวลาเลยเวลาไปเด็กเขามาดูเลย อธิปัญญาเรียบปูปีโรมีนลาละบ่มีนลาเรียกมาตัวตั้งปีเข็นเอาจานิมุยอยู่เลยตัวปัวกันเนี่ยตัวตัวเลยตั้งปีชินเนี่ยตัวกูสู้นี่เลยชินนี่เพี้ยดเอาเออไอ้ที่ชิมาเดียวปีก็มีเนี่ยปฏิทินมาเลยตัวที่เออแต่ไม่ยุ่งยากแต่มาเมียเนี่ยที่พี่เป็นเปล่าเลยแต่มาเมียไต่ไปเรียเปลี่ยนทันนี่ละเลยเพี้ยดเออแต่ไม่ยุ่งยากแต่มาเรียสุดละก็มีตัวเปลี่ยนตัวตัวเอจูซีว่าเอากาวไปจ้าละเพี้ยดเอา เออที่กาบุญบอกเลยสิเออเปียร์เมดเราฟอร์มสมาร์ทอีกพอพี่เป็นเปียร์เลยสภาเรนเนอร์เออลูกปีบักข้าพี่มาที่พิจารณาปอร์ราเบโอเคเออที่พิจารณาปอร์เรียกมาสบายมาสวยงามกว่าไงเลยที่บูตรุยอันเนจิตรุมีนบีเปียร์มูเล่หัวพี่หันสวยนุ่ยนี่รู้มาเบแต่ที่สัวพี่บอกเออพี่ยกอะไรเวลาเลยพี่ยกอะไรเวลาละอุปมาพี่ที่อเมน square you
อเมริกาโหเลบารียกทุยโลหามิวเตลาระน้าอุกรามอยเอยกปงยูพีเอสซีพิจารณาทำยูรีปอบยาเอรอปีดูรู้ว่าเลยไปมาเท่ากันเราพิจารณามาผิวเพียงแค่รู้เอตัวเราปอบโอเคเออน้าทุกคนเลยโอ้มีมันงั้นเนี่ยเนี่ยเลยเชนียกว่าใช่หรือที่มาเลยดูว่าพิจารณาโอ้ปีจีมาเลยพิจารณาสิโอ้รู้เรื่องสารคุณน้าดีสารคุณมาอาการตอนนี้พิจารณามีเพียงเนี่ยหรือ เทมาเลยมีมันงั้นเช่นนี้จ้ารอในงานเราได้ด่าเลยปาลาจ้าเลยลูกชายมูสิโรลูกชายมูตัวนั้นเนี่ยเนี่ยเราคุยเนี่ยดูว่าเลยตอนนั้นเราจะเอาตัวกันเนี่ยน้าเสียมาที่สั้นๆทักพี่ตัวเลยที่เช่นนั้นไปตลอดมีมันงั้นเป็นมาเจ้าเงี้ยเนี่ยไปตลอดกวางตุ้งเงี้ยอยู่เจ้าหน้าสุนุ้ยสุจีเนี่ยเจ้าหน้าที่ชามูเปล่าดีอาณาบ้านนี้เป็นก็รอที่ลูกชายมูโอ้เชื่อมงเล็บเชื่อมงเงี้ยเลยโอ้ที่เช่นนั้นมาไปตลอดพี่เราเลยถ้าแต่งพี่ mah, ho, piu 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 mah, ho, tiga ini mah boleh, tiga ini muri ho, ho, tiga ini lama ho, so ini dia cawin ni ho, dek hebat sih kita lah kau ni.
Okay, tu lah. Oh, macam mana jenar lo di, jadi bujuk ji hau ni mana, jam dia ho, mesti tu jam tu lah, wano. Tu yang kaji lo, tu wamu dia tu cari ni aisy barai. So tu luar ada memang dia itu, memang hal ni sih, tapi itu kau tuan ni ni lo, kau zong dah dari ni sih. So dah memang aisy ni lo, jenar lo. Amin macam tu, jadi tu aku jauh nak buat, lawan dengan ini lah kencing ni aku pilih awal no. So di luar tu bawah ni tu, jadi tu mesti nak buku, aku cikkan sah, lebih saja lah tu bawah ni. So itu aku mesti ni amin ni ada nak pergi sini so nak kemas. So dah ini, jadi amin ni ada, aku cikkan malah ada ni tunggu ni jaga jadi sudah ni sama, tengah ni cukup dah lulu. So nak kuat jadi jadi tu aku tu beri beri pun ni ada macam mana ni. So di sini bawah macam tu di dek.
อนาคตผู้กองไปดูซ้อมเนี่ยสว่าซึ่งอาจารย์ก็เลยดูแลเช่นมาโอเคคนนี้สนุกอ่ะเจสุอ่ะเจ้าที่สนุกว่าตัวกูสายตาเปปบีสนุกท่าเลยปกติชูแล้วชิบาร์เลยยินซงซาร์จาวาโรกูวันน่าเองสุดเลยปกติว่าตัวเราซาร์จาวาโรชิบาร์เลยมาสมมติพับยาบีบ้างกูเนี่ย
เดี๋ยวในงานที่นั่นมีเยี่ยคเนี่ยต้องเจ็บเนี่ยมีมานึงเงี้ยจะทำกูอยากเชื่อเชื่อดิโมครีซีองค์จามุเนี่ยปัตตาบีโร่ที่เราชามุเรียหาทำไมเนี่ยมาเป็นประเด็นที่ทายงล่ะในงานยี่ยี่สิบเจ้าอยู่ที่คุ้มยาพิเคตล่ะสุรากุสุนีจิมาร์เอทุกที่งานเราเนี่ยมานึงเงี้ยเชื่อเลือดเยอะบ่เนี่ยสัสบีโร่เขยสัสบ่าวเราชาเกเรจังนะเราชามุเรียสานะทุกพ่อเวรีหาทำไมสามยานาบอริมามักกาเบเน่ จำนวนเรียนในงานเย่ในงานเย่สิวายลุมุเย่เปล่าเลยมุเส้นได้กูอยากเข้ามุชีเร่ลุมยี่มีบาร์เร่ดีจะทำกูอยากเชื่อเชื่อลูกชามุฮะยามานในงานเย่ดีลูนี้เนี่ยมาแบบย่อยกับพากาตีบุนนั่งเน้นในเน่ปีเรื่อเชนีกูในงานในการเนี่ยตีเอาพิจารณาในงานเอ็ดเว่ในงานในการเนี่ยพิอาเป็นมุตุตระตุลาบีโร่เสียสุยากูอธินาจิเกบาร์เร่ ปุ่บีโร่ยี่บาร์ก้าโร่เสียสุยาเย่พงพิธาเร่ลุยดีกูอัตตาเป้ามีอาจว่าสิ่งที่เขามีโร่พอทุกเคราะห์เจ้าอันนี้บัตรยี่เฉยที่ก้าวหนีเกเรอุณิเวเนอเมริกาสัสยี่ชดกุฎคูพิทวากเกเรลุมยี่มีบาร์เร่เสียสุยาเย่ลุยดีกูพี่เอ็ดคูจินซีทาวพิอาเบียวสุยีนาวปอลุยปีเบียโมมลุยกูเร่เชนีมาดิลุมโยยี่หันเชลุจาวนาปีดูเรียสุลุอันนี้นาเคนลุชามุฮาเสียสุยาเย่พี่เรอุชมุปงซันเน่ในเกเรกาบอมาตลุเววาระพิอันชิมุกู กองกองจีมีมังทุบยาในเก็บอะไรถ้าเจ้าอคุลุมิโอเจ้าหน้าลูกชามุลูดูลูกชามุเย่เกียกู shop ပေါ်ပြီးတော့မတွက်သေးဘူးဆိုတာတမိုင်းကတက်သေးပြပြီးသားဖြစ်ပါတယ်လို့ယုံကြည်ပါတယ်1988ခုနှစ်နောက်ပိုင်းကနေစလို့နိုင်ငံတကာရဲ့စာမျက်နှာမှာစစ်အစိုးရအနေနဲ့အထည်နာလာခဲ့တယ်ဆိုတာကတော့စစ်အုပ်ချုပ်မှုရဲ့ရိုက်ခတ်မှုခံလိုက်ရတဲ့အကျိုးပြပြခဲ့ရတဲ့60ခုနှစ်မျိုးဆက်တဲ့လူငယ်တွေကိုကြည့်ုံနဲ့သိနိုင်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့တို့ရဲ့အတွေ့အခေါ်ပညာရေးရေးချိန်နိုင်ငံရေးရေးချိန်တွေဟာကူညီသူမဲ့နိုင်ငံတကာနဲ့ဆက်ဆံကွေးမဲ့ဖြည့်ဆည်းခံလိုက်ရလို့ပါပဲ။နောက်တစ်ခုကတော့2000ခုရွှေဝါရောင်ဒေါ်လာရေးပဲဖြစ်ပါတယ်။ခင်မင်းဤပညာနဲ့တရင်အချက်လက်အကူအညီနဲ့ဒီဒီဂျိတ်လှုပ်ရှားမှုကတော့စက္ကန့်နဲ့အမျှအွန်လိုင်းပေါ်ရောက်နေတဲ့အချက်ပါပြီးတော့ဒီဒီဂျိတ်ဟာအဓိက mainstream ဘာသာရေးဖြစ်တဲ့ဗုဒ္ဓဘာသာကိုစစ်ဆိုးရအနေနဲ့စိတ်ခေါ်ရတဲ့အချက်လည်းဖြစ်နေပါတယ်ပြောင်းလဲလာတဲ့ဤပညာရဲ့အထောက်အကူနဲ့ဒီဒီဂျိတ်ဟာပိုကြီးမလာရင်စစ်ဆိုးရအနေနဲ့စည်ရေးလက်ရေးနိုင်ငံရေးကနေထွက်ခွာသွားဖို့ခက်ပါတယ်ဒီဒီဂျိတ်မှာတော့ကမ္ဘာအတိုင်းဝိုင်းဟာ88ထပ်ပို့ပြီးအလွဲတကူဂရုစိုက်ပြီးသွားစေပါတယ်ဒါရီရဲ့အကျိုးဆက်ဟာအနည်းဆုံး2008ဖွဲ့စည်းပုံနောက် 2017 မှာပြောင်းလဲလာတဲ့နိုင်ငံရေးရလဒ်တွေကိုတစုံတရာလွှမ်းမိုးခဲ့တယ်ဆိုတာယုံမှတန်တရာမရှိပါဘူးပြောင်းလဲမှုတွေဟာအခြေခံအကြောင်းရင်းတစ်ခုတည်းကြောင့်ဖြစ်ပေါ်လာတာမဟုတ်ဘဲနဲ့အကြောင်းရင်းတွေပေါင်းစုံပြီးသားဖြစ်ပေါ်တာကြောင့်ဒီလိုလှုပ်ရှားမှုတိုင်းရဲ့အားကိုရှော့မတွက်သင့်ဘူးလို့ပြောမိပါတယ
်ဟုတ်ကဲ့ကျေးဇူးပါနောက်ကျွန်တော်တို့ဒီမှာဆွနွေးနေတဲ့အချိန်မှာဒီ Facebook ကနေတိုက်ရိုက်ကျွန်တော်တို့မှတ်ချက်ပေးနေတာတချို့လဲတွေ့ပါတယ်။ဥတုဆိုတဲ့အကောင့်ဖန်ရှင်ကသူကမြန်မာနိုင်ငံကအာဏာရှင်များကအဲကိုကျိုးပဲရှာတယ်ပြည်သူတွေဘာမှမလုပ်လို့ဆန္ဒပြကြတာပေါ့တဲ့ဆန္ဒပြရတာလဲအတိတ်ပဲတော့နည်းနည်းရှိခဲ့ပါတယ်ဆိုပြီးသူကမှတ်ချက်ပေးပါတယ်။ဆိုတော့ကျွန်တော်ဒီဆော့ဆော့ဆွနွေးသွားတဲ့တော်တော်ရှင်ရဲ့မှတ်ချက်နဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးဆွနွေးနေတာကတော့ဒီဆန္ဒပြလှုပ်ရှားမှုတွေရဲ့နောက်ဆက်တွဲအကျိုးဆက်တွေပေါ့နော်ဆိုတော့ဒီလှုပ်ရှားမှုတွေကိုနှိမ်နှင်းခဲ့တဲ့ပုံမှာဒီနိုင်ငံတကာအတိုင်းဝန်းကတော့ဟိုနိုင်ငံစလုံးကိုဖိနှိပ်တဲ့အစိုးရတွေဆိုပြီးတော့အမြင်တွေရှိသွားပါတယ်ဒီအမေရိကန်တို့ဘာလို့ဆိုရင်လဲပိတ်ဆို့တန်ခတ်တာမျိုးတွေတော့ရှိခဲ့ပါတယ်ဆိုတော့ဟိုကိုအောင်သူညင်းအရင်ဆွနွေးပြပါလားခင်ဗျဒီလှုပ်ရှားမှုတွေကြောင့်နောက်ဆက်တွဲအနေနဲ့ပေါ့လေထင်သာမြင်သာအကျိုးဆက်တွေဖြစ်နေရောဘာတွေများရှိခဲ့တယ်လဲကိုအောင်သူညင်း
ဟုတ်ကဲ့ဟိုကျွန်တော်တို့ပထမဦးဆုံးကဆန္ဒပြကြတာကကျွန်တော်တိုင်းပြည်ကတကားပိတ်ထားတဲ့အခါကျတော့တကားဖွင့်မှာဆိုပြီးတော့ဟိုဆန္ဒပြတာပေါ့နော်ကျွန်တော်လွတ်လပ်ခွင့်တွေကျွန်တော်ဒီမိုကရေစီအခွင့်အရေးတွေလိုချင်တယ်လေဆိုတော့ဒါပေမဲ့ဘာဖြစ်သွားလဲဆိုတဲ့အခါကျတော့အဲ့တော့အနာသိမ့်ပြီးတဲ့အခါမှာဒီအနောက်နိုင်ငံတွေကလည်းစီးပွားရေးပိတ်ဆို့တယ်ကျွန်တော်တို့လှုပ်ရှားတဲ့လူတွေကလည်းပြန်တောင်းတော့ပြောင်းပြန်ပြီးပြန်ဖြစ်သွားတယ်ဒီနိုင်ငံကိုတကားပိတ်ပါဆေးဆူရမလို့တကားပိတ်ပါဆိုရဲအားမျိုးပြန်ဖြစ်သွားတာပေါ့နော်ဆိုတော့ဒါကလည်းကျွန်တော်ချင်တဲ့တစ်ခါကဝန်းနေစရာကောင်းလေကျင်ပါလေဆိုတရုတ်ပြည်မှာလည်းအားဒီပဲဒီခုနတီယန်အမင်ကိစ္စတွေဖြစ်ပြီးတဲ့အခါဖိအားပေးပါတယ်ဆိုတော့တရုတ်ပြည်ကတော့အင်အားကြီးနိုင်ငံဖြစ်တော့အများကြီးဟိုခံစားတာပေါ့နော်ကျွန်တော်တို့ကတော့ဒီဖိတဲ့နိုင်ငံဖြစ်တဲ့အခါကျတော့ဒီပိတ်ဆို့မှုတွေကပူခံရတယ်ဆိုတော့နောက်တစ်ခါကျတော့လည်းပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့လမ်းကြောင်းဇလွဲထွက်သွားတာပေါ့နော်စစ်အစိုးရကိုယ်တိုင်ကလည်းခုနပြောတဲ့ဟိုတိုင်းပြည်ဖွံ့ဖြိုးရေးတက်ဆိုင်သူ့ရဲ့ဟိုအာဏာတည်မြဲရေးခိုင်မြဲရေးပေါ့နော်ဒီဘက်ကိုပူဆွားသလိုဖြစ်သွားပါတယ်
โอเคကျေးဇူးပါဆီယမ်မဒေါ်လာကျော်စောအမြင်ရောခင်ဗျာကျွန်တော်တို့ဒီလှုပ်ရှားမှုတွေကြောင့်ထင်သာမြင်သာပေါ့လေနောက်ဆက်တွဲအကျိုးဆက်တွေဖြစ်နေဘာတွေများတွေးမိလဲဆီယမ်မ
ဟုတ်အဲ့ဒီမိကုံးကိုမဖြေခင်အခုနဟိုကိုအောင်လွင်ဦးပြောသွားတဲ့ဟိုပီကင်းထီယာမင်အရေးခင်းကပီကင်းမျိုးတွေမဲ့ဟိုဒေသကွက်ကွက်ကလေးမှာပဲဖြစ်တယ်ဆိုတာမဟုတ်ဘူးဗျတပီလုံးဖြစ်တာတချို့နေရာတွေမှာလည်းတော်တော်များများဖြစ်တယ်ဒါပေမဲ့ပီကင်းလောက်မကြီးကျယ်တာ
ဟိုမြန်မာနိုင်ငံလောက်လို့တော့မဖြစ်တာပေါ့နော်
အဲဆာဟိုင်မှာလည်းဒီလိုပဲဖြစ်တယ
်။ဆာ
အရာဖြည့်ရှင်းတဲ့အခါမှာဒီပီကင်းလိုဟိုဘယ်လိုခေါ်မလဲအကျန်းဖက်မဖြည့်ရှင်းမဲနဲ့အဲចောင်းသားတွေနဲ့အုပ်ချုပ်တဲ့လူဒန်းစားနဲ့အပြန်အလှန်ဆွေးနွေးပြီးအပြန်အလှန်ဖြည့်ရှင်းပြီးပြည်ပြည်လဲလဲဖြစ်သွားတာ။ဒါကြောင့်မလို့ဆာဟိုင်ကအဲတုန်းကအုပ်ချုပ်နေတဲ့ကျန်းစစ်မင်းတို့ကျူရုံကြီးတို့ကနောက်ပိုင်းမှာဘဟုကခေါ်ပြီးတာဝန်ပေးခြင်းခံရတာပဲ။နော်အဲ့တော့အဲ့ဒါတစ်ခုနောက်တစ်ခုကခုနခင်ဗျားပြောမေးတဲ့မိကုံးကိုကျွန်မဖြေရဲ။အဲ့တော့ဖြူဖြိုခွဲတဲ့ဆန့်ကျင်ခြင်းခံရတဲ့အစိုးရခြင်းရဲ့စေတနာမတူတာဗျအဲ့တော့ခုနင်းကတော့ကျမတို့ဗမာအစိုးရကတော့တိတဲ့အတိုင်းပဲစစ်အစိုးရရရဲ့ဆက်ဆက်နောက်မလုံနိုင်အောင်ကိုဟိုချပလိုက်တာပြီးတော့ပိုပြီးဆိုးတာကဒီចောင်းသားတွေကိုတခါတည်းကွဲပြားသွားအောင်အဲအနာဂတ်ကြီးတစ်ခုလုံးပြက်သွားအောင်လုပ်ပလိုက်တာတယုတ်ကတော့ तू ကဟိုသူ့ရဲ့ तू မှားတဲ့ဟာတွေကိုလည်း तू ကသိလေပြင်းတယ်အဓိကတယုတ်ကွန်မြူနတီပါတီဒီတယုတ်အစိုးရရဲ့အားကောင်းချက်က तू က तू မှားပြီဆိုရင် तू ပြင်တာပဲအဲ့တော့ဒီចောင်းသားတွေတချို့ကတကယ်ကိုစေတနာမှန်နဲ့ထောက်ပြတယ်ဆိုတာ तू လက်ခံတယ် တကြောင်မလို့တချို့ကျောင်းသားတွေထောက်ပြတဲ့အချက်တွေပါတယ်နဲ့အကုန်လုံးတဖြည်းဖြည်းအဲအဲတုန်းကဒီ89လို့ပါလို့ဆိုတာရင်းကျေးမှုတော်လှန်ရေးပြီးခါစားဖြစ်တော့တရုတ်ပြည်မှာကစီးပွားရေးကလည်းအများကြားတယ်ဒီတရားဥပဒေအရဒီအကုန်လုံးသိပ်ပြီးရှုပ်ထွေးပြီးဖြစ်နေတဲ့အချိန်စီးပွားရေးကိုမနှဲပြန်တက်အောင်လုပ်နေရတဲ့အချိန်ဖြစ်တော့သူတို့ကဒီဟာတွေကစနစ်မကျဘူးပေါ့အဲ့တော့ပြည်သူလူထုပို့ပြီးတော့ခင်းပြူအောင်အဲရှင်းရှင်းပြောရရင်များတရုတ်ကွန်မြူနစ်ပါတီသူတရားဝင်သူအုပ်ချုပ်နေတာကိုပြည်သူလူထုလက်ခံလာအောင်သူကပြည်သူလူထုကြိုက်တဲ့လမ်းစဉ်တွေကိုသူကတဖြည်းဖြည်းချတယ်ပြည်သူအထူးသဖြင့်ပြည်သူလူထုနေထိုင်မှုဘဝကောင်းလာစေရေးပညာရေးမှာလည်းတတ်နိုင်သမျှဒန်းတူဖြည်းကျမရေးဘာရေးအဲ့လိုဟာမျိုးတွေပေါ့ပြည်သူတွေကဒီဒန်းတူညီမျှတယ်ဆိုတာခံရမှသူကစိတ်အေးချမ်းသာတာကိုအဲ့တော့နေရေးဆိုင်ရေးစားရေးတောက်ရေးရစား person ကသူကဖွင့်ပြတိုးတက်ရေးကိုတဖြည်းဖြည်းလှုပ်လာတဲ့အခါမှာသူကပုံငင်လာတာပေါ့ပို့ပြီးတကားဝင်ပြူသွားတာပေါ့ပို့ပြီးတော့တကားဝင် policy ကိုလည်းသူကခိုင်ခိုင်မာမာလှုပ်လိုက်နိုင်တယ်အဲ့ဒီကနေရလာတဲ့အကူအညီတွေအားလုံးကိုလည်းသူကပြည်သူလူထုအကျိုးပေါ်မှာသူကပုံပြီးတော့သုံးလိုက်နိုင်တယ်ဒါကြောင့်မလို့တရုတ်ကအဲဒီဟိုနင်းကဗာလဲဒီဒီအမေအရေးခင်းကပေးလိုက်တဲ့ဟိုနင်းကဒီအစိုးရအတွက်ပြုပြင်ပြောင်းလဲဖို့အတွက်ပိုပြီးတွတ်တွတ်လဲလဲလုပ်ဖို့ဖြစ်သွားတယ်။ဗမာပြည်ကရှစ်လေးလုံးအရေးခင်းရတယ်။ကျမကတော့ဒါကိုဆုံးရှုံးတယ်လို့တခါမှမထင်ဘူး။ဒါဟာဗမာပြည်သူလူတို့ခုနကဟိုစာမပါသလိုပဲ။တဖြည်းဖြည်းတဖြည်းဖြည်းတဆင့်ပြီးတဆင့်ဟိုဒီဆရာနာရှင်စနစ်တိုက်ဖြည့်ရေးတိုက်ပွဲတွေဒီလိုင်းတွေကိုတဖြည်းဖြည်းမြင့်အောင်မြင့်ပေးခဲ့တဲ့ကိစ္စပဲ။ခင်ဗျာရှစ်လေးလုံးကြောင့်မဆလာကြီးပြုပွဲသွားတာပေးတာမှမဟုတ်တဲ့အားအဲ့ဒါကြောင့်မလို့အခုနောက်တစ်ခါဟိုစာထဲမှာလည်း2000တန်ခါအရေးချင်းကြီးอ่ะဒါရေဝေကုန်းနာမယ်ဒါအဆုံးဖြတ်ပေးလိုက်တာပဲစစ်တပ်ကလည်းသူ့အနေနဲ့ကဒီတိုင်းဆက်တတ်သွားလို့မဖြစ်ဘူးဆိုတာဆုံးဖြတ်ချက်ကြသွားတယ်လို့ပဲပြည်သူလူထုကလည်းငါတို့ဘယ်တော့မှငုံမခံတော့ဘူးဆိုရဲဆုံးဖြတ်ချက်ကြသွားတာဒါကြောင့်မလို့2008ဖွဲ့စည်းပုံလို့ဘာလို့ဖြစ်လာပြီးတော့စစ်တပ်ကနည်းနည်းနောက်ဆုံးမယ်ဆိုရဲဝင်းနှင်းပေါ်ရောက်လာတာပဲအဲ့တော့ဘဲတော်လှန်ရေးပဲဖြစ်ဖြစ်ဘဲလှုပ်ရှားမှုပဲဖြစ်ဖြစ်ဘတော်မှအချင်းကြီးမဖြစ်ဘူးသူဟာအရေးအတွက်တည်းရတဖြည်းဖြည်းပုံပေးလာတာပဲဖြစ်တယ်တရုတ်ပြည်အတွက်လည်းဒီလိုတကားဖွင့် policy အဲပြုပြင်ပြောင်းလဲရေး policy ပို့မှုအောင်မြင်မှုအတွက်တွန်းအားပေးသလိုဗမာပြည်အတွက်လည်းဒီစစ်တပ်အနေနဲ့နောက်ဆုတ်ပွားအောင်အများကြီးတွန်းအားပေးခဲ့တာဖြစ်တယ
်ဟုတ်ကဲ့ဆရာမတော်လာကြတော့ဆွေးနွေးတဲ့ကျေးဇူးပါကျွန်တော်တို့စာပေးပို့ပြီးဆွေးနွေးထားတဲ့နောက်စာတစ်စောင်လည်းရှိနေပါသေးတယ်မထွေးဆိုတဲ့အခါမခွန်ယူဖတ်ပြပြပါဦ
း။ဟုတ်ကဲ့ရှင်။မြန်မာတရုတ်အောင်ကြွားလှုပ်ရှားမှုနှစ်ခုစလုံးအချင်းဤဖြစ်သွားတယ်လို့မယူဆပါ။ဘာကြောင့်လဲဆိုတော့တက်ရောက်မှုတိုင်းသည်ရင်းနှီးညီမျှသောတံပြန်တက်ရောက်မှုတစ်ခုစီရှိသည်ဆိုတော့နျူတန်ရဲ့ဏိယာမနဲ့မြတ်ဖုရားရဲ့တရားတော်မှာလည်းကံနဲ့ကံတို့ရဲ့အကြောင်းကျိုးဆက်ဆက်မှုတုံ့ပြန်မှုရလက်ရှိခြင်းတရားကိုအတိအလင်းဖော်ပြထားပြီးဖြစ်လို့တစ်ဖက်ကပြည်သူအပေါ်မတရားပြုလုပ်ထားတဲ့အာဏာပိုင်တို့ရဲ့စိုးကျိုးနဲ့အများကျိုးအတွက်ကိုကျိုးစွန့်အနစ်နာခံကြောင်းသားပြည်သူတို့ရဲ့စေရနာမှန်ရလက်အလုံးတို့ဟာအကြောင်းတရားများပြည့်ပြည့်စုံတဲ့တနေ့အနှင်းနဲ့အမြန်ကြာဆုံးမှုနဲ့အောင်မြင်မှုနှစ်ခုစလုံးတို့ရဲ့ရလက်များအထင်ရှားဖြစ်ပေါ်လာမယ်ဆိုတာအခိုင်အမာယုံကြည်ပါတယ်။ဒါကြောင့်မြမရှစ်လေးလုံးအောင်ကြွလှုပ်ရှားမှုရောတခြားမြည်သည့်လှုပ်ရှားမှုမဆိုအချီးနှီးဖြစ်ပြီးပျောက်ပြက်သွားတယ်ဆိုတာမရှိပါလို့ရေးသားထားပါတယ်ရှင်
။ Okay ကျေးဇူးပါ။နောက်ထပ်စာတစ်စောင်လည်းရှိနေပါသေးတယ်။ကျွန်တော်အမေရိကန်ပြည်တော်စုကမောင်တက်တနာရဲ့စာပါကိုရန်နိုင်ဖတ်ပြပါအောင်ခင်ဗျာ။
ယုံနယ်မြန်မာចောင်းသားတွေရဲ့ဒီမိုကရေစီလွတ်လပ်ခွင့်တွေအတွက်လှုပ်ရှားပုံချင်းရောအာဏာပိုင်တွေဘက်ကနှိမ်နင်းပုံချင်းတွေပါတူညီနေပေမဲ့မြန်မာနိုင်ငံမှာမဆလာတပါတီအစိအာဏာရှင်စနစ်နဲ့နာဝတနာအဖစိအာဏာရှင်အစိုးရတွေကိုဖြိုချနိုင်ခဲ့ပေမဲ့တရုတ်ပြည်မှာတော့ကွန်မြူနစ်ပါတီကိုမဖြိုလဲနိုင်ခဲ့ကြပါဘူး။လက်ရှိအုပ်ချုပ်ရေးအာဏာအပြည့်အဝမရရှိသည့်တိုင်ပြည်သူအစိုးရတရက်ကိုရွေးချယ်တင်မြှောက်နိုင်ခြင်းဒီမိုကရေစီခီးကျန်းကိုရှောင်လန်းနိုင်ခြင်းနဲ့အမေစုနဲ့တကွထင်ရှားတက်ကြွတဲ့ဒီမိုကရေစီခေါင်းဆောင်ကောင်းတွေထွက်ပေါ်လာတဲ့အတွက်အချီးနှီးမဖြစ်ခဲ့ဘူးလို့ယုံကြည်မိပါတယ်။အထူးသဖြင့်ပြည်သူတွေယုံကြည်အားကိုးရတဲ့ NLD ပါတီကြီးပေါ်ထွက်လာသလိုပြည်သူတွေရဲ့နိုင်ငံရေးမျက်စိပုံမူပွင့်လာပြီးဆရာနာရှင်တွေရဲ့ဝါဒဖြန့်လက်ပတ်မှုမျိုးစုံကိုရှောင်ခွင်းလာနိုင်ကြပါတယ်။နောက်ပြည်မှာဒီမိုကရေစီရေးလှုပ်ရှားမှုတွေအပေါ်ကုလအပါအဝင်နိုင်ငံကအတိုင်းဝိုင်းနဲ့သတင်းမီဒီယာတွေကစစ်ကောင်းဆောင်တွေအပေါ်အဆက်မပြတ်ဖိအားပေးနိုင်ထုတ်လွှင့်ပေးနိုင်ကြတဲ့အတွက်ပြည်သူတွေရဲ့ပူပေါင်းပါဝင်လိုတဲ့စိတ်ဓာတ်တွေမြင့်တက်လာခဲ့တာကြောင့်အမျိုးသားရေးလှုပ်ရှားမှုအသွင်ပြောင်းလဲသွားခဲ့ပြီးတော့ဒီမိုကရေစီစနစ်ကိုပုံဖော်နိုင်ခဲ့တာဟာចောင်းသားလှုပ်ရှားမှုတွေရဲ့နှွန်အားတွေပဲလို့ယူဆမိပါတယ် ဒါပေမဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်ကမြန်မာစစ်ကောင်းဆောင်တွေကိုအရေးယူတဲ့ပုံစံမျိုးတက်ကြွလှုပ်ရှားသူတွေကိုကူညီတဲ့ပုံစံမျိုးတရုတ်ဆိုရရဲ့တက်ကြွလှုပ်ရှားသူတွေကိုလုံးလုံးမရတာကတော့တရုတ်ကအင်အားကြီးနိုင်ငံဖြစ်နေုံမကဗီဒီယိုအာဏာကိုပိုင်ဆိုင်ထားတဲ့အပြင်တကဘာလုံးကတရုတ်နဲ့စီးပွားရေးနိုင်ငံရေးစည်ရေးစသဖြင့်ကဏ္ဍပေါင်းစုံမှာပူးပေါင်းဆောင်ရွက်မှုတွေရပ်တန့်လို့မရနိုင်တဲ့အာသာချက်တွေကြောင့်လို့ပဲယူဆမိပါတယ်
ဟုတ်ကဲ့ဒီမောင်တသနာရဲ့အမြင်ကတော့ဆောစောကောသူငယ်ထောက်ပြတဲ့အချက်နဲ့လည်းနည်းနည်းစင်ပါတယ်။နောက်စာတစာကတော့ဒီတကုံမျိုးသစ်ကဦးလာထွန်းရဲ့စာပါမဆုံမုံမဲ့ဖတ်ပြပြပါဦးခင်ဗျာ
။ TNB ရေပြည်ရဲ့ရေခေကရှစ်လေးလုံးနောက်တနစ်ဒီပါမှာဖြစ်ပွားခဲ့တာဖြစ်ပြီးတော့တတိုင်းတပြည်လုံးလှဲနေလေအောင်မြင်းဆောင်မကြံပြည်သူတွေပါဝင်ခဲ့တဲ့ရှစ်လေးလုံးမှာတော့ကြောက်သားပြည်သူရဟတ်ရှင်လူထောက်တဲ့ချီပြီးတော့တည်ဆုံခဲ့ရပါတယ်။အလဲတဲ့ကြောက်သားကလေးလေးတွေပါတည်ဆုံခဲ့တာပါ။ TNB ရေပြည်ရဲ့ရေခေနဲ့ရှိလေးလုံးအုံကြွားမှုတစ်ခုစလုံးဟာအဟောတိကံဖြစ်အပြားရှုခဲ့ရပေမဲ့မြန်မာမှာတော့ဖွဲ့စည်းပုံပြောင်းသွားတယ်ရွေးကောက်ပွဲတွေပေါ်လာတယ်အရက်သားအစိုးရဆိုပြီးပေါ်လာတယ်ဆိုတာတွေကတိုးတက်ပြီးတော့ကြီးမားတဲ့ပြောင်းလဲမှုလို့ပြောချင်လဲပြောလို့ရပါတယ်ဒါပေမဲ့လို့အခု32နှစ်ကြာလာပြီးတော့လက်တွေရလက်တွေကိုကြည့်မယ်ဆိုရင်တော့အဓိကအရေးခံနိုင်ငံရေးပြဿနာဖြစ်တဲ့ဆီယနာရှင်စနစ်အခြေခံအရေးမြစ်တွေကိုဖြေရှင်းဖယ်ရှားနိုင်ရည်လုံးဝမရှိတာတော့တွေ့နေရပါပြီ26နှစ်ကြာဆီယနာရှင်စနစ်ကိုစန့်ကျင်အောင်ကြွဆန္ဒပြအရေးခေတ်ဟာကျောင်းသားတွေအဓိကဥဆောင်ခဲ့ပေမဲ့လို့လိုအပ်ချက်ဖြစ်တဲ့နိုင်ငံရေးဥဆောင်မှုပေးနိုင်တဲ့နိုင်ငံရေးပါတီမရှိတော့သလိုထင်ရှားတဲ့နိုင်ငံရေးသမားတွေဟာလည်းစီလုံးကြီးကျစွာနဲ့ခေါင်းဆောင်မှုမပေးနိုင်တာကိုဝန်တဲ့စရာတွေ့ခဲ့ရပါတယ်။အသေးပြောက်ကြီးမားပြီးတော့လှဲနေလှေအောင်မြေးဆောင်ပကြံပြည်သူအားလုံးပါဝင်တဲ့အရေးတော်ပုံကြီးကလူငယ်လူလက်ခေါင်းဆောင်တစ်တီမွေးထုတ်ပေးနိုင်ခြင်းမရှိသလိုဒီလှုပ်ရှားမှုကြီးကြောင့်ပေါ်ပေါက်လာတဲ့အမျိုးသားကောင်စီ NCGUB NCUB အဝေးရောက်အစိုးရနဲ့ကျောင်းသားတပ်မတော် ABSDF စားတဲ့အဖွဲ့အစည်းတွေကွဲပြောက်သွားသလိုခေါင်းဆောင်တွေဟာလည်းထင်ရှားပေါ်ထွက်လာခြင်းမရှိတော့တာပါနိုင်ငံရေးလှုပ်တက်ကြွလှုပ်ရှားတဲ့နိုင်ငံရေးသမားတွေထက်ပညာရှင်လူလူကျွမ်းကျေသူလူလူတုံးသက်သူတွေများလာတာကိုလည်းတွေ့ရတာပါကျွန်တော်သက်88နှစ်ပါကျွန်တော်ဘဝနဲ့အမျှကြုံတွေ့ဖြတ်သန်းမှုအရာကတော့အ ਨੇ ဆုံးရိမ့်ရရေးဆိုတာကိုတော့မြင်တွေ့ရမယ်မထင်ပါဘူးဗျာဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ဦးလာထွန်းစာတော့ဒီပေးဆက်ရတဲ့လောက်ဒီရလက်မမြင်ရတဲ့ပေါ်မှာသူကစိတ်ပြည့်နေပုံရပါတယ်ဆိုတော့ကိုအောင်သူငယ်ကြီးကျွန်တော်တို့အခုဆိုရင်နှစ်30လဲရှိလာပြီပေါ့နော်ဒီလိုဟိုလှုပ်ရှားမှုမှာဟိုတကယ်တမ်းကျတော့အဲ့ဒီတော့မျောလင်းထားတော့ဖြစ်မလာဘူးဆိုတော့သိကြပါတယ်ဆိုတော့ဒီလိုလူတို့အုံကြွားမှုမျိုးတွေကဒီတရုတ်နိုင်ငံမှာပဲဖြစ်ဖြစ်မြန်မာနိုင်ငံမှာပဲဖြစ်ဖြစ်ပေါ့လေဟိုလက်တွေ့အခြေအနေတွေကအလုပ်ဖြစ်တဲ့လှုပ်ရှားမှုတွေလို့များယူဆတာတကယ်လို့များပေါ့လေနောက်တစ်ချိန်မှာဒီလိုမျိုးသာကြောမယ်ဟိုဆိုလို့ရှိရင်ဘယ်လိုမျိုးလှုပ်တင်နေဆိုတဲ့အတွေးမျိုးကောင်သူငယ်ပေါ်မိလဲ
ဟုတ်ကဲ့ဟိုကျွန်တော်ကတော့မြင်တာပေါ့နော်ဆိုတော့ဒီတိုင်းဒီမှာအခက်ခဲအကျက်သေးကြီးတွေကြုံလာရင်တော့လူစုအုံကြွားမှုတွေကတော့မလွှဲမလျှောက်သာဖြစ်လာတတ်တာမျိုးရှိမယ်လို့ထင်ပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်သင်္ကန်းစာထုတ်ချင်တဲ့အချက်ကတော့တရုတ်နိုင်ငံမှာကျတော့ဒီခေါင်းဆောင်မှုကဟိုအရေးကြီးတယ်လို့ကျွန်တော်သုံးသပ်တယ်သူတို့ကကျတော့ဒီလောက်အကျက်သေးတွေဖြစ်နေတဲ့ကြားထဲမှာတို့နောက်ပြန်ဆုတ်သွားမယ်ဆိုပြီးတော့ဒီလိုမစင်စားဘူးပေါ့နော်အဲ့တော့တရုတ်ခေါင်းဆောင်မှုကသူကကဲဒီလောက်အချက်သေးရတော့ပြုရင်ကြောင်းလဲမှုကိုတတိရှိရှိတွေးလို့ရမယ်ဆိုတော့မျိုးစဉ်းစားပါတယ်အဲ့တော့ဘာဖြစ်လာလဲဆိုတော့92မှာသူတို့ဆိုရှယ်လစ်ဈေးကွက်ကြီးွားရေးစနစ်ဆိုတာမျိုးကြီးချတယ်ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဒီခုချင်းတောင်းဝန်ချပါဦးဒီအုပ်ချုပ်ရေးကာလတွေပေါ့ဆိုတော့ဒီကာလတွေမှာဆိုရင်တရုတ်တိုင်းပြည်ရဲ့စီးပွားရေးက6.5%ခိုင်နှုန်းစသဖြင့်နှစ်ဆယ်ဇက်တိုင်းတက်လာတယ်ပြီးတဲ့အခါကျတော့အခုကာလပေါ့နော်ဆိုတော့တရုတ်ကိုယ်တိုင်ကဒါတရုတ်နိုင်ငံရဲ့တရုတ်ပုံစံဖွံ့ဖြိုးမှုဆိုတဲ့ဟာမျိုးဟာကိုအတိမတ်ပြောရအောင်မျိုးဖြစ်လာတဲ့ဟာမျိုးပေါ့ဒါမျိုးတွေသွားပါတယ်အဲ့တော့ကျွန်တော်တို့ဒီမှာကျတော့ဖြစ်ရတာကတခါတလေမှာအကြက်တဲကြုံသွားရင်ကိုကနောက်ပြန်ဆုတ်တယ်ကိုရဲ့လုံယုံပဲထင်တဲ့ဒီချက်စီယုတ်ကာပြီးတော့နောက်မှာပဲပြန်နေတဲ့အနေအထားမျိုးပေါ့နော်ဆိုတော့ကျွန်တော်တို့ရှင်းလေးလုံးနဲ့မဟုတ်ပါဘူးဒီဘက်မှာရခိုင်ကိစ္စတွေကျွန်တော်တို့ဒီအခုရိုဟင်ဂျာကိစ္စတွေကြုံတဲ့အခါမှာကျွန်တော်တို့ကတကားပြန်ပိတ်ပြီးတော့ကိုရဲ့ကိုလုံယုံရနေရာလေးမှာပဲပြန်နေမယ်ဆိုရင်တော့ဆိုတော့ကျွန်တော်ထင်တယ်အလုပ်မဖြစ်ဘူးထင်တယ်ပို့ပြီးတော့ဒီချက်တိုးပြီးတော့ပြည်ရင်တောင်းလဲမှုတွေလုပ်ဖို့ကတော့အဲ့လိုပဲလူတွေလို့ကျွန်တော်သင်္ကန်းစာထုတ်မိပါတယ
်ဟုတ်ကဲ့ခေါင်းသူညင်းဆွေးနွေးရကျေးဇူးပါဆိုတော့ဆီယမဒေါ်လာကျော်စောခင်ဗျာကျွန်တော်တို့အခြေအနေတွေကတော့ဒီတရုတ်နဲ့မြန်မာနိုင်ငံကဒီလှုပ်ရှားမှုတွေမှာဟိုတူညီတာတွေရောမတူတာတွေရောရှိတာပေါ့လေဒါမှလည်းဒီလိုဖြစ်ခဲ့တဲ့ဖြစ်ရနှစ်ခုစလုံးအပေါ်မှာဒီတက်ကြွလှုပ်ရှားသူတွေဘက်ကပဲဖြစ်ဖြစ်အာဏာပိုင်တွေဘက်ကပဲဖြစ်ဖြစ်ပေါ့လေအထက်ကသင်္ကန်းစာထုတ်เสียဘာတွေများရှိမယ်လို့ဆီယမယူဆလဲခင်ဗျာ
တကယ်တော့ဟို ခုနဟိုဆရာဦးအောင်သူကြီးပြောတယ်တရုတ်လက္ခဏာဆောင်တဲ့တရုတ်ကဖွံ့ဖြိုးတိုးတက်ရေးပေါ့ဗျာအဲ့တော့တရုတ်ကဖွံ့ဖြိုးတိုးတက်ရေးကအဓိကကတော့အခုတရုတ်အစိုးရတရုတ်အစိုးရကလှုပ်ဆောင်နေတဲ့ဒီတကားဖွင့် policy ပေါ့အဲ့တော့ဒါဟာအရင်းရှင်စနစ်နဲ့ဘာမှတိုက်ခွာလာတာမဟုတ်ဘူးဒါကြောင့်မလို့တို့တချို့အဲတရုတ်ကွန်မြူနစ်ပါတီကခေါင်းဆောင်တွေကိုအဲတရင်တော့တရားမေးတယ်အခုတို့လုံနေတဲ့ဒီဥမာစီးပွားရေးနော်ဟိုဆိုရှယ်လစ်စီးပွားရေးဈေးကွက်စီးပွားရေးဘာညာပေါ့အဲ့ဒီဟာတွေကအရင်းရှင်စနစ်ကလုပ်တဲ့ဈေးကွက်စီးပွားရေးတွေနဲ့ပါကွာလဲလို့မေးတယ်မေးတဲ့အခါမှာအဲ့ဘာနာရေးဝန်ကြီးကဖြေသွားတာရှိတယ်ဘာမှမကွာပါဘူးတဲ့အတူတူပါပဲတဲ့တခုပဲကွာတယ်တဲ့အဲ့ဒါဘာလဲဆိုတော့တရုတ်အစိုးရကိုလာညုံပေးနေတာတရုတ်ကွန်မြူနစ်ပါတီမလို့တရုတ်ကွန်မြူနစ်ပါတီမှာအဓိကအားဖြင့်သူတို့လိုက်နာနေတဲ့လမ်းစဉ်နှစ်ခုရှိတယ်တခုကဥက္ကရာမော်ချပေးခဲ့တဲ့ပြည်သူလူထုအကျိုးဆောင်ကြဆိုတာနော်ပြည်သူအကျိုးဆောင်ကြဒုတိယကဆိုလို့ရှင်ခစ်စနစ်နဲ့ကိုက်ညီတဲ့လမ်းတွေကိုတီထွင်ဖန်တီးမှုရှိစွာနဲ့ဖန်တီးဖို့ပဲအဲ့လမ်းနှစ်လမ်းနဲ့ပဲကျွန်တော်တို့ဆက်လက်ချီတက်နေတာလို့ပြောရတယ်အဲ့တော့အဓိကကျမတို့ဘက်ကအဲဗမာပြည်ဘက်ကတချွတ်သူများဘက်ကဘာသင်္ကန်းစာယူသင့်လဲဆိုတော့ကျမတို့ပြည်သူလူထုအကျိုးစီးပွားကိုကိုစားပြုတဲ့အစိုးရတွေရရှိရေးကိုအဓိကထားမယ်အဲ့ဒီအတွက်နီလန်းပေါင်းစုံသုံးရမှာပဲအဓိကကတော့ဒီစစ်အာဏာရှင်စနစ်ကိုကျမတို့ကမပြက်ပြက်အောင်ဖျက်ရမှာဗျစစ်အာဏာရှင်စနစ်ကိုကာဝယ်ပေးထားတဲ့2008ဖွဲ့စည်းပုံကြီးကိုလည်းဖျက်ရမှာအဲ့လိုဖျက်တဲ့အခါမှာကျမတို့ဘက်ကဒီဆက်လက်ပြီးလှုပ်ဆောင်ကြမယ်အထူးဖြင့်လူငယ်တွေကျောင်းသားတွေအခုနပြောသလိုပဲနိုင်ငံမှာအကြက်တဲဖျက်လာရင်ဒီလူငယ်တွေကျောင်းသားတွေထွက်လာမှာပဲအဲ့တော့ပြရမှာကအဓိကအားဖြင့်တတ်နိုင်သပြတပ်ပေါင်းစုကိုကြည်ကြည်မြတ်မြတ်ပြန်မို့တော့တတ်နိုင်သမျှပြည်သူလူထုကဘာလာမှဖြစ်မှာနောက်တစ်ခုကကိုကအမြင်ရှိရှိကြည့်ရမယ်ဟိုဒီလှုပ်ရှားမှုတွေထဲမှာအဖြက်သမားဆိုတာအနည်းနဲ့အများပါလာမှာပဲအဲ့ဒါကြောင့်မလို့အဲ့ဒါတွေကိုလေသတိထားတဲ့နေချင်ပါတယ်ဆက်လက်ပြီးတော့ကျမတို့တော်လှန်ရေးကမပြီးသေးဘူးပမာပြည်သူတွေကကိုလူချင်းတဲ့ဒီမိုကရေစီစနစ်ရဖို့အတွက်ဆက်လက်ပြီးနီလန်ပေါင်းစုံနဲ့တွားရအောင်ပါအဲ့ဒီအတွက်ကျမတို့ကဘက်ပေါင်းစုံကအရေးချင်းတွေမြင်မှုအတွေးခေါ်တွေမြင်မှုအမြင်တွေရှင်းမှုအဲ့ဒါတွေဆက်လက်လုပ်ဖို့လိုပါတယ်
โอเคပါဝင်ဆွေးနွေးပြည့်တဲ့ဒေါက်တာလာကျော်စောဦးအောင်သူငယ်မှတ်ချက်တွေရေးသားပေးဖို့တဲ့သူတွေနဲ့သောတာရှင်တွေအားလုံးလည်းထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့ဒါရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ဖြစ်ပါတယ်ရှင်အခုစနေညထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်
လက်တင်အမေရိကနိုင်ငံတွေကနေမက္ကဆီကိုနယ်စပ်ကိုဖျက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့တရားမဝင်ဝင်ရောက်မှုတွေကိုဟန်တာပေးပြီးဒီအတွက်မက္ကဆီကိုပို့ကုန်နေအပေါ်အမေရိကန်ဘက်ကသွင်းကုန်ကိုချမှတ်မဲ့အစီအစဉ်ပယ်ဖျက်ပေးလိုက်ပေမဲ့မက္ကဆီကန်ဘက်ကဒီသဘောတူညီချက်အနဲ့အညီလိုက်ပါဆောင်ရွက်မှုမရှိဘူးဆိုရင်တော့သမ္မတထရမ့်ကသွင်းကုန်ကိုပြန်လည်စီးကျက်နိုင်တယ်လို့အမေရိကန်ဆိုရအရာရှိတွေကပြောဆိုလိုက်ပါတယ်။နှစ်နိုင်ငံသဘောတူညီချက်ရယူနိုင်ခဲ့ပြီးမို့တနင်္လာနေ့ကစပြီးတော့မက္ကဆီကိုပို့ကုန်နေအပေါ်သွင်းကုန်ကို900ခန်းလုံးချမှတ်မဲ့အစီအစဉ်ကိုဆိုင်းငံ့လိုက်ပြီးဆိုပြီးသမ္မတထရမ့်က Twitter စာမျက်နှာမှာရေးသားခဲ့တာပါရှင်။ကမ္ဘာစီးပွားရေးနှီးကွေးလာနေတာနဲ့အမျှကုမ္ပဏီကြီးတွေအနေနဲ့ကမ္ဘာစီးပွားရေးကိုအထောက်အကူဖြစ်စေဖို့အတွက်သူတို့အနေနဲ့ပေးသင့်ပေးထိုက်တာတွေပေးဖို့လိုအပ်နေတယ်လို့ဂျပန်နိုင်ငံဖူကူအိုကာမြို့မှာပြုလုပ်နေတဲ့ G20 ကမ္ဘာစီးပွားရေးအင်အားကြီးအဖွဲ့ဝင်နိုင်ငံတွေရဲ့ဘဏ္ဍာရေးဝန်ကြီးတွေရဲ့အစည်းအဝေးမှာဒီကနေ့သဘောတူလိုက်ကြပါတယ်ဒီရာစုနှစ်ရဲ့အရေးပါဆုံးပြောင်းလဲမှုလို့ဆိုပြီးဒီပြုပြင်ပြောင်းလဲမှုကြောင့်ကြီးကြီးမားမားဆုံးရှုံးတဲ့သူရှိမှာမဟုတ်ဘူးလို့ဂျပန်ဘဏ္ဍာရေးဝန်ကြီးထားရိုအာဆိုကပြောပါတယ်အီသီယိုးပီးယားနိုင်ငံဝန်ကြီးချုပ်အဘီအမတ်ဟာဆူဒန်နိုင်ငံရဲ့နိုင်ငံရေးပြဿနာကိုပြင်ရှင်းဖို့ကြိုးပမ်းတဲ့အနေနဲ့ဆူဒန်လက်ရှိအုပ်ချုပ်နေတဲ့အာနာသိန်းစစ်ကောင်ဆောင်တွေနဲ့ရောအတိုက်ခံကောင်ဆောင်တွေနဲ့ပါတောက်ကြနေကတွေ့ဆုံခဲ့ပြီးတော့တတိရှိချဖို့တိုက်တွန်းပြောဆိုလိုက်ပါတယ်။ဆူဒန်နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့သမ္မတဟောင်းအိုမာရှယ်ဘရှားကိုယာရုကနေဖြုတ်ချလိုက်ပြီးတော့နောက်ပိုင်းဆူဒန်နိုင်ငံမှာနိုင်ငံရေးပြဿနာတွေဖြစ်ပွားနေတာပါရှင်။
စနေနေ့ညထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမက်ခင်ဖြူတွေပြောပြပေးသွားတာပါရှင်။ဒီနေ့ညအစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ16 kHz 1.835 လိုင်းဒိုမီတာ19 kHz 15113ညနဲ့လိုင်းဒိုမီတာ41 kHz 9335တို့ကနေဖမ်းယူနိုင်နိုင်ပါတယ်။သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.